Welcome to the Voice of America in Burmese.
မင်္ဂလာနေနေခင်ပါရှင် VOA American အသံရဲ့2022ခုနှစ်နိုဝင်ဘာလ25ရက်ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံထဲမှာဖြည့်စွက်တင်ဆက်နေပါတယ်လိုင်းဒိုမီတာ3249လို့ပြည့်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီနေ့ကိုကုစုံမိုးကျော်နဲ့တူပြောပြမှာပါဒီမနက်နားဆင်မဲ့သတင်းတွေမှာတော့အာဖဂန်နစ္စတန်နဲ့အမေရိကန်ကြားပြည်လည်မှုမရသေးတဲ့ကိစ္စတွေကိုဖြေရှင်းနိုင်အောင်လက်တွေ့ကျတဲ့ခြေလှမ်းတွေလှမ်းဖို့အာဖဂန်တာလီဘန်တွေတိုက်တွန်းလိုက်တဲ့သတင်းမြန်မာနိုင်ငံအတွက်ကုစားပြုမဲ့သူနေရာအတွက်ကုလသမဂ္ဂမှာလာမဲ့ဒီဇင်ဘာလကျရင်ဆွေးနွေးမဲ့သတင်းစတဲ့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားကြရမှာပါ
ကောင်းပါပြီရှင်။စကိုင်းတိုင်းဒီမုံရွာမန္တလေးလမ်းမပေါ်စစ်ကောင်စီကားတန်းမိုင်းဆွဲခံရတဲ့အခြေအနေကိုတင်ပြတဲ့အခါမှာတော့
လနဲ့ခုနှစ်နာရီ35မိနစ်မှာမြို့မြို့နဲ့ကွေးပင်တော်ရွာနဲ့ဘုံမင်းကြီးကျင်းရွာကြားမှာစစ်ကားလေးစီးကိုဟိုမိုင်းဆွဲတိုက်ခိုက်တာပထမတစ်ချိန်ဖြစ်တယ်ပေါ့နော်
။ဒါကတော့မုံရွာမြို့နယ်သတင်းမှန်ပြန်ကြားရေးအဖွဲ့ကတာဝန်ရှိသူတအုပ်ကနေ VOE ကိုပြောသွားတာပါ။နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။ဒါ့အပြင်နိုဝင်ဘာလအတွင်းထိုင်းနိုင်ငံနဲ့အထောက်အထားမဲ့ဒီမြန်မာအလုပ်သမားတွေအများပြားဝင်ရောက်လာတဲ့အခြေအနေသတင်းပေးပို့ချက်ကိုလည်းတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာတော့ဦးကျော်စန်သာရဲ့မြမအရေးတုံးသက်ချက်အားကစားကဏ္ဍလူထုနဲ့ကျမရေးစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းပါပါရှင်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစောမိုးကျော်တို့ကတင်ဆက်မှာပ
ါကတ္တနိုင်ငံဒိုဟာမြို့မှာဆွေးနွေးမှုအစ်တွေပြန်ဆောက်ဖို့ပြင်ဆင်နေချိန်မှာပဲအာဖဂန်နစ္စတန်နဲ့အမေရိကန်ပြည်ထောင်စုကြားပြည်လည်မှုမရသေးတဲ့ကိစ္စတွေကိုဖြေရှင်းနိုင်ဖို့လက်တွေ့ကျတဲ့ခြေလှမ်းတွေလှမ်းဖို့အာဖဂန်တာလီဘန်တွေကအမေရိကန်ကိုတိုက်တွန်းလိုက်ပါတယ်ဒိုဟာမြို့မှာတာလီဘန်ခေါင်းဆောင်တွေနဲ့လာမယ့်သတင်းနှစ်ပတ်အတွင်းတွေ့ဆုံမဲ့အမေရိကန်ကိုယ်စားလှယ်ဖွဲ့ဦးတော့အာဖဂန်နိုင်ငံဆိုင်ရာထုကိုယ်စားလှယ်သောမတ်စ်ဝက်စ်ဦးဆောင်မှဖြစ်တဲ့အကြောင်းအမေရိကန်ကအင်္ဂါနေ့မှာအတည်ပြုထားတာပါနှစ်ပတ်ဆွေးနွေးမှုတွေပြန်ဆမဲ့အမေရိကန်ရဲ့ဆုံးဖြတ်ချက်ဟာခြေလှမ်းကောင်းတစ်ရပ်ဖြစ်နေလဲတာလီဘန်အစစ်မြေရရှိဆိုရေးရှာဟင်းကပြောဆိုလိုက်ပါတယ်ပြည်လည်မှုမရသေးတဲ့ကိစ္စတွေကိုဆွေးနွေးဖြေရှင်းမှုနဲ့အပြည့်အဝဆက်ဆံမှုတွေစတင်ဖို့လမ်းဖွင့်ထားကြောင်းကုလသမဂ္ဂဆိုင်ရာအာဖဂန်ကိုယ်စားလှယ်ဖြစ်အမည်စင်းတင်သွင်းထားတဲ့ရှာဟင်းက VOE ကိုပြောခဲ့တာပါ။တံတားတွေကိုဖြည့်ရှင်းမှုနဲ့ဆက်ဆံရေးပုံမှန်ပြန်ဖြစ်ဖို့အမေရိကန်ဘက်ကလက်တွေ့ခြေလှမ်းတွေလှမ်းမဲ့အချိန်ဖြစ်တဲ့အကြောင်းလဲပြောဆိုသွားပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Net Price ကတော့အမျိုးသားအကျိုးစီးပွားအတွက်အရေးကြီးတဲ့ကိစ္စရပ်တွေကိုအမေရိကန်ထူးကိုယ်စားကတာလီဘန်နေနဲ့ဆွေးနွေးမှဖြစ်တဲ့အကြောင်းသတင်းတောက်တွေကိုပြောဆိုထားတာပါ။အကြံဖက်ဝါဒတိုက်ဖြတ်ရေးအမေရိကန်နိုင်ငံသားတွေနဲ့အမေရိကန်ကကာဝယ်ဆော့ရှော့မဲ့သူတွေဘေးရန်တွေအကင်းကင်းတပ်ပြည်ကထွက်ခွင့်ရရေးစံနာမှုအကူအညီပေးရရင်းနဲ့အာဖဂန်နစ္စတန်နိုင်ငံစီးပွားရေးကိစ္စတွေပါဝင်မှာဖြစ်တဲ့ကြောင်းလည်းပြောဆိုထားပါတယ်
။လာမယ့်ဒီဇင်ဘာလအတွင်းလီဗျားနိုင်ငံမှာကျင်းပမယ့်သမ္မတရွေးကောက်ပွဲမှာယခင်အာနာရှင်ဟောင်းမိုမာဂဒါဖီရဲ့သားစာအီဂဒါဖီကိုရွေးကောက်ပွဲဝင်ခွင့်မပြုနိုင်ကြောင်းရွေးကောက်ပွဲကော်မရှင်ကဗိုလ်ထူးနေမှာပြောဆိုလိုက်ပါတယ်။စာအီဂဒါဖီအပါအဝင်သမ္မတရွေးကောက်ပွဲစီရင်တင်သွင်းသူ25ဦးကိုရွေးကောက်ပွဲဝင်ဖို့အရေးချင်းမပြည့်မီတာကြောင့်ကော်မရှင်ကပယ်ချခဲ့တဲ့အတွက်သူတို့ကအယူခံတင်သွင်းထားပါတယ်ဒီကိစ္စကိုတရားရုံးတော်ကနေဆုံးဖြတ်ချက်ချပေးမှဖြစ်ပါတယ်အာနာရှင်ဟောင်းဂဒါဖီရဲ့သားစာအီဂဒါဖီကို2015ခုနှစ်ကစစ်ရာဇဝတ်မှုတွေနဲ့တရားစွဲဆိုရာမှာရုံးတော်မှာလာရောက်ဖြေရှင်းဖို့ပြက်ကွက်ခဲ့တဲ့အတွက်သူ့ကိုရွေးကောက်ပွဲကနေရွေးကောက်ပွဲကိုဝင်ခွင့်မပေးဖို့တရားဆွဲဆိုထားတဲ့တရားလိုဘက်ကစစ်ဘက်တာဝန်ရှိသူတွေကရွေးကောက်ပွဲကော်မရှင်ကိုတိုက်တွန်းခဲ့ပါတယ်။2017ခုနှစ်ကသူ့ရဲ့အဖေအာနာရှင်ဂဒါဖီကိုစာကျင်တော်လှန်သူတွေကိုနှိမ်နှင်းတိုက်ခိုက်ရာမှာပါဝင်ခဲ့တဲ့အတွက်သူ့ကိုစစ်ရာဇဝတ်မှုနဲ့ဆွဲဆိုခဲ့တာပါ။စာအိဂဒါဖီကတော့သူမကျူးလွန်ခဲ့ဘူးလို့ညွှန်ဆိုထားပါတယ်။တမရနေရာအတွက်အခြားဝင်ရောက်ရှင်ပြိုင်သူ68ဦးစီးရင်ပေးသွင်းထားပါတယ်။ရွေးကောက်ပွဲကော်မရှင်ကတမရရွေးကောက်ပွဲအတွက်အတည်ပြုထားသူတွေထဲမှာဥပဒေချိုးပေါက်သူတွေပါဝင်နေတယ်လို့အခြားပြိုင်ဘက်နိုင်ငံရေးအုပ်စုတွေကတော့ဆွဆွဲပြောဆိုထားပါတယ်ခင်ဗျာ
အင်္ဂလိပ်ရေးလက်ချက်မှာရွှေပြောင်းဝင်ရောက်သူတွေလိုက်ပတ်လာတဲ့လှေတစင်းမတော်တဆနှိမ့်မြော်ရွာက31ယောက်ထက်မနည်းတည်ဆုံးခဲ့ရတဲ့ပေါ်ဝမ်းနဲ့တုန်လှုပ်တဲ့အကြောင်းဗြိတိန်ဝန်ကြီးချုပ်ကပြောလိုက်ပါတယ
် I just want to say that I'm shocked and
အဖို့ရေးလက်ချမ်းမှာဆက်ဆုံးချက်မှုတွေကျုံဝဲရတဲ့ပေါ်ထိတ်လန့်တုံလုံးမိသလိုအလွန်မဲစိတ်မကောင်းလဲဖြစ်ရပါတယ်လို့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ပြောဆိုသွားတာပါရေးလက်ချမ်းကိုဖျက်ဆီးပြီးပြည်သူနိုင်ငံကနေဗြိတိန်ကိုသွားဖို့ကြိုးစားရင်းမတော်တဆသိဆုံးရရဖြစ်ရတည်တယ်မှာအစိုးဆုံးလဲဖြစ်ခဲ့တဲ့ဒီလိုရဟာအနေအမြဲလမ်းကြောင်းတစ်ခုဖြစ်နေလဲဝန်ကြီးချုပ်က ျိုးသမီး9ဦးနဲ့မိကလစ်2ဦးပါဝင်32ယောက်ရှိတဲ့အကြောင်းပြင်သစ်ပြည်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်။အသက်မသေးလွတ်မြောက်လာသူ2ဦးရှိပေမဲ့ပြင်းထန်တဲ့အေးဒဏ်ကြောင့်အသက်အန္တရာယ်ဆိုးရိမ်ရတယ်လို့လည်းပြည်ရေးဝန်ကြီးဂျေဘဲတာမင်နင်းကပြောဆိုခဲ့ပါတယ်။ရွှေပြောင်းဝင်ရောက်သူတွေဟာဘယ်နိုင်ငံနဲ့ဘယ်သူတွေဆိုတာအတိအကျမသိရပေမဲ့မသိငါသူလူမောက်ကို4ဦးကိုဖမ်းဆီးထားကြောင်းလည်းပြင်သစ်ပြည်ရေးဝန်ကြီးကပြောဆိုထားပါတယ်။
ဂျာမနီနိုင်ငံမှာရွေးကောက်ပွဲအနိုင်ရဆိုရှယ်ဒီမိုကရက်ပါတီဥက္ကဋ္ဌဆိုရှယ်ဒီမိုကရက်ပါတီကဦးဆောင်ပြီးညွန်ပေါင်းအစိုးရဖွဲ့ဖို့လက်ဝဲရင်း Green Party နဲ့လက်ရရင်း Free Democrat Party တို့နဲ့သဘောတူညီချက်ရရှိထားပြီဖြစ်ကြောင်းဆိုရှယ်ဒီမိုကရက်ပါတီခေါင်းဆောင် Olaf Scholz ကဗုဒ္ဓဟူးနေ့ကကြေညာပါတယ်။အခုလိုသဘောတူညီချက်ရပြီဖြစ်တဲ့အတွက် Social Democrat Party ခေါင်းဆောင် Olaf Scholz ဟာဂျာမနီနိုင်ငံရဲ့ဝန်ကြီးချုပ်အသစ်ဖြစ်လာတော့မယ့်အနေအထားမှာရှိနေပြီးဂျာမနီနိုင်ငံကို16နှစ်ကြာဦးဆောင်ခဲ့တဲ့အမျိုးသမီးဝန်ကြီးချုပ်အန်ဂလာမာကဲရဲ့အဆိုအရဟာမကြာမီတာဝန်ကုံဆုံးတော့မှာဖြစ်ပါတယ်။တဘာဝပတ်ဝန်းကျင်ကိုမထိခိုက်စေတဲ့ဤပညာတွေအတွက်ယင်းဤမြုံနံမှုတိုးမြင့်သွားဖို့နဲ့တိုင်းပြည်ရဲ့စီးပွားရေးမူဝါဒတွေပါဝင်တဲ့စာမျက်နှာ198မျက်နှာပါစာတမ်းကိုဗဟိုလက်ဝဲရင်းနိုင်ငံရေးအယူအဆရှိတဲ့ Olaf Scholz ကရေးသားတင်ပြခဲ့ပြီးကျန်နိုင်ငံရေးပါတီတွေနဲ့သဘောတူညီချက်ရယူခဲ့တာဖြစ်ပါတယ်။လာမယ့်ဒီဇင်ဘာလ6ရက်နေ့မှာတော့လွှတ်တော်မှဝန်ကြီးချုပ်အသစ်ကိုရွေးချယ်တင်မြှောက်ကြမှာဖြစ်ပါတယ်ခင
်ဗျာ။ VOA American နဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1905တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American အသံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့မနေ့ခင်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ကုလသမဂ္ဂမှမြန်မာနိုင်ငံအတွက်ကိုစားပြုမဲ့သူနေရာအတွက်ကုလသမဂ္ဂရဲ့စီစစ်လက်ခံရေးကော်မတီ Credentials Committee ကလာမယ့်ဒီဇင်ဘာမှာဆွေးနွေးဖို့စီစဉ်ထားပါတယ်။ဖေဖော်ဝါရီလ1ရက်နေ့ဆီယနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအချက်အလက်တွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအတွက်ကိုယ်စားလှယ်နေရာနဲ့အဟုတ်လာတဲ့တာလီဘန်တွေတကြောပြန်အာဏာရခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံအတွက်ကိုယ်စားလှယ်နေရာတွေကိုအဖွဲ့ဝင်ကိုဦးပါဝင်တဲ့ကော်မတီမှာဒီဇင်ဘာလ1ရက်ဆွေးနွေးမှာဖြစ်တဲ့အကြောင်းကုလသမဂ္ဂထရီညီလာခံသဘာဝပတိက VOE ကိုအတည်ပြုခဲ့တာပါ။မြန်မာနိုင်ငံမှာဆီယနာသိမ်းတဲ့လုပ်ရပ်ကိုစန့်ကျင်ကြောင်းပြောဆိုထားတဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြင့်တဲ့သံမတ်ကြီးဦးကျော်မိုးထွန်းကတော့မြန်မာဆီယနာဝန်တွေကနိုင်ငံတော်သစ္စာပေါင်းဖြစ်ဆွဆွဲထားပြီးရာထူးကဖယ်ရှားကြောင်းကြေညာထားတယ်လို့သူ့နေရာမှာဆီယာရှီအောင်တူးနဲ့အစားထိုးဖို့လဲကြိုးပမ်းနေတာဖြစ်ပါတယ်။ဒါပေမဲ့လည်းကုလသမဂ္ဂရဲ့လှုပ်ထုတ်လုံနည်းအရCredential Committee မှာဆွေးနွေးမှုတွေမလုပ်ဘဲတာမတ်ကြီးဦးကျော်မထွန်းဆက်လက်တာဝန်ယူနေမဲ့အခြေအနေဖန်တီးထားဖို့ Committee ဝင်နိုင်ငံတွေလည်းဖြစ်လူညွေးကော်စီမှာလည်းဗီဒီယိုအနာပိုင်နဲ့ American တရုတ်ရုရှားတို့ကြားညှိနှိုင်းထားကြောင်းအစိုးရမှပဲသတင်းတွေထုတ်ပေါ်ခဲ့တာပါ။မြန်မာနိုင်ငံအတွက်ကိုစားပြုမဲ့သူအရေးအငင်းပွားစရာအခြေအနေတွေကြုံနေရချိန်မှာပဲကုလသမဂ္ဂနဲ့ရှစ်တောင်ရှစ်နိုင်ငံများအသင်းအာဆီယံဝန်ကြီးအဆင့်ဆွေးနွေးမဲ့အစီအစဉ်ကိုလည်းကုလသမဂ္ဂတူရင်းမှုချုပ်ကအောက်တိုဘာလထဲမှာရွှေ့ဆိုင်းခဲ့ပူပါတယ်။ဒီပလေကုလသမဂ္ဂထရီညီလာခံကျင်းပတဲ့အချိန်လောက်မှာပုံမှန်ပြုလုပ်လို့ရှိရဲအာဆီယံရဲ့အစည်းအဝေးကိုစက်တင်ဘာလနောက်ပိုင်းအွန်လိုင်းကနေကျင်းပဖို့စီစဉ်ခဲ့ပေမဲ့မြန်မာနိုင်ငံကိုစားပြုမဲ့သူနေရာမဆုံးဖြတ်ရသေးတဲ့အချိန်မှာအတွင်းမှုချုပ်အနေနဲ့အစည်းအဝေးမှာပါဖို့အခက်တွေ့နေရတယ်လို့လည်းတန်တမန်အတိုင်းဝန်းက VOE ကိုပြောဆိုထားပါတယ
်။ကိုဗစ်ကာယရောဂါဆိုကြည့်တွင်အမျိုးသမီးများအပေါ်ကြမ်းဖက်မှုပုံမှုအခြေအနေဆိုးဝါးမြင့်တက်လာခဲ့တယ်လို့ကုလသမဂ္ဂအမျိုးသမီးအခွင့်အရေးဆိုင်ရာတာဝန်ရှိသူတွေကနိုဝင်ဘာလ24ရက်နေ့မှာပြောဆိုလိုက်ပါတယ်ကုလသမဂ္ဂအမျိုးသမီးအခွင့်အရေးဆိုင်ရာအကြီးအကဲကလိုပီမန်ဂီရိုကပြောဆိုရမှာတော့
That one in three women they continued
အမျိုးသမီး3ဦးတည်းကတဦးကရုပ်ပိုင်းဆိုင်ရာအရသို့မဟုတ်လိင်ပိုင်းဆိုင်ရာအရအကျန်းဖက်ခံရဆဲဖြစ်ပြီးအများအားဖြင့်သူတို့နဲ့ပေါင်းဖက်နေထိုင်သူတွေရဲ့အကျန်းဖက်တိုက်ခိုက်တာကိုခံကြရတာဖြစ်တယ်လို့သူကပြောဆိုသွားတာပါနိုဝင်ဘာလ25ရက်နေ့မှာကြာရောက်မဲ့အမျိုးသမီးများအပေါ်အကြမ်းဖက်တိုက်ခိုက်မှုအဆုံးသတ်ရေးနိုင်ငံတကာနေ့မှာအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့အစိုးရခန်းစားတရားဝင်ထုတ်ပြန်သွားဖို့ရှိပါတယ်။ကိုဗစ်ရောဂါကြီးစတင်ချိန်ကစရှိပြီး အမျိုးသမီးနှစ်ဦးမှာတဦးကသူတို့ကိုယ်တိုင်ဒါမှမဟုတ်သူတို့အသီးမိတ်ဆွေတငယ်ချင်းတဦးဦးဟာအကြမ်းဖက်တိုက်ခိုက်မှုတစ်မျိုးမျိုးကိုတွေ့ကြုံခံစားရတဲ့အကြောင်းတိုင်တန်းခဲ့တယ်လို့ကုလသမဂ္ဂအမျိုးသမီးအခွင့်အရေးဆိုင်ရာတာဝန်ရှိသူတူဖြစ်တဲ့ပါပါစီကပြောဆိုရမှာလဲထက်သွင်းပြောဆိုသွားခဲ့ပါတယ
်။ဥရောပသုံးနိုင်ငံမှာကိုဗစ်ရောဂါပိုကူးစက်သူလူနာသစ်တွေစံချိန်တင်များလာတာကြောင့်အရေးပေါ်ရောဂါထိန်းချုပ်ရေးအစီအစဉ်တွေထုတ်ပြန်လိုက်ကြပါတယ်။ကိုဗစ်ကာကွယ်ဆေးထိုးထားတဲ့သူလူကြီးရဲ့60ရာခိုင်နှုန်းမပြည့်တဲ့ဆလိုဗကီးယားချက်သမရနဲ့ဟန်ဂရီနိုင်ငံတွေမှာဗော်ဒူနိကကူးစက်မှုအသစ်တွေစံချိန်တင်များပြခဲ့တာပါ။ကူးစက်မှုတွေတိုးလာတာကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့ဥရောပယောဂကူးစက်မှုတာစီထိန်းချုပ်ရေးဌာန ECDC ကကာကွယ်ဆေးအပြည့်ထိုးပြီးသူတွေနောက်ထပ်စစ်တလုံးထိုးခွင့်ပြုတဲ့အသတ်မှတ်ချက်ကိုအသက်40အထက်ပြောင်းလဲသတ်မှတ်ပေးလိုက်ပါတယ်။ဤဆွေးနဲ့ဗြိတိန်နိုင်ငံတွေကရရှိတဲ့လေ့လာချက်ထောက်ထားတွေအရယေရုကာလမှာကာကွယ်ဆေးနောက်တစ်လုံးထပ်ထိုးတဲ့သူတွေဟာကူးစက်မှုတွေနဲ့ယောဂပြင်းထန်မှုကိုကာကွယ်နိုင်စွမ်းပုံမှန်အားကောင်းလာတာတွေ့ရကြောင်းလဲ ECDC ကဗော်ဒူးနိထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါ။ယောဂထိန်းချုပ်ရေးအစီအစဉ်တွေနဲ့အတူကာကွယ်ဆေးထိုးတဲ့ကျူးဝမ်းမှုတွေကိုအချိန်မြင့်မဆောင်ရွက်နိုင်ရင် Delta COVID မျိုးကကူးစက်မှုဟာဒီဇင်ဘာနဲ့ဇန်နဝါရီလတွေမှာတိတိကျကျတိုးလာနိုင်တယ်လို့လည်းသတိပေးပြောဆိုထားပါတယ်
။ကမ္ဘာနဲ့ဝင်တိုက်မိပြီးဘေးအန္တရာယ်ဖြစ်စေနိုင်လောက်တဲ့ဥက္ကာခဲသို့မဟုတ်ဂျိုသိန်းဂျိုမွားတွေကိုတိုက်ခိုက်ဖျက်ဆီးနိုင်ဖို့စမ်းသပ်မဲ့အာကာသယာဉ်တစ်စီးကိုအင်္ဂါနေ့ညကအမေရိကန်အာကာသသိပ္ပံအေဂျင်စီ NASA ကနေလွှတ်တင်လိုက်ပါတယ်။ DART လို့အမည်ပေးထားတဲ့ဒီစမ်းသပ်မှုမှာ D4 ဘင်ဆိုလို့အမည်ပေးထားတဲ့အဲ့ဒီဥက္ကာခဲထံကိုရောက်ဖို့အာကာသယာဉ်ဟာဆယ်လကြာခီးနေရမှာဖြစ်ပါတယ်။ DART DOT အာကာသယာဉ်ဟာတနာယီကိုမိုင်15,000နှုန်းလောက်နဲ့မောင်းနေမှာဖြစ်ပါတယ်။အခုသွားရောက်စမ်းသပ်ဖြက်စီးမဲ့အဲ့ဒီဂျိုးဟာကဘာကြီးကိုအန္တရာယ်ပြုမဲ့ဥက္ကာပြန်တော့မဟုတ်ပါဘူး။ဒါပေမဲ့ဂျူရီရဲ့ရွေးရှားမှုနှုတ်နဲ့ကြိုတင်သိရှိပြီးကာကွယ်နိုင်မှုတွေကိုစမ်းသပ်ဖို့အတွက်ဒီဥက္ကာခဲကိုရွေးချယ်ခဲ့တာဖြစ်ပါတယ်။ DART အာကာသယာဉ်ဟာမော်တော်ကားအသေးတစ်စီးအရွယ်လောက်သာရှိပြီးဒီအာကာသယာဉ်နဲ့ဂျိုးဝင်ရောက်မတိုက်မီတက်ရောက်မှုတွေကိုမှတ်တမ်းတင်မဲ့ဗီဒီယိုရိုက်ဖို့အတွက်လက်ဆွဲအိတ်လောက်ပဲရှိတဲ့နောက်ထပ်အာကာသယာဉ်ငယ်ကလေးကိုပစ်ထုတ်မှာဖြစ်ပါတယ်ဒီစမ်းသပ်မှုအတွက်အမေရိကန်ဒေါ်လာတန်330ကုန်ကြပါတယ
်တင်ဆက်စီစဉ်ကိုကိုအောင်လေးဦးနဲ့ကိုဇော်မိုးကျော်တို့ကတင်ဆက်ခဲ့တာပါရှင်ကြာတာပတိနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါဗျာမကြာခင်မှာတော့ထိုင်းနိုင်ငံအတွင်းအထောက်အထားမဲ့မြန်မာအလုပ်သမားတွေအလုံးကြီးနဲ့ဘာကြောင့်ဝင်ရောက်နေကြသလဲဆိုတဲ့သတင်းပေးပို့ချက်ကိုတင်ပြဖို့ရှိပါတယ်အခုတော့မုံရွာမန္တလေးလမ်းမပေါ်မှာစစ်ကောင်စီကားတန်းမိုင်းဆွဲခံရတဲ့သတင်းကိုကြည့်ကြရအောင်ပါမုံရွာမန္တလေးလမ်းမပေါ်မှာမုံရွာကနေစကိုင်းသွားတဲ့စစ်ကောင်စီကားတန်းကိုမနေ့နိုဝင်ဘာလ24ရက်နေ့မနက်ပိုင်းကမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်တွေကပြောပါတယ်မန္တလေးမြို့က42လမ်းဒီကုံစည်းတန်းညစည်းမှလည်းမနေ့မနက်ပိုင်းကပောက်ကွဲမှုဖြစ်ခဲ့ပြီးတော့စစ်ကောင်စီတပ်သားတို့ထိခိုက်မှုရှိခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ဒီအကြောင်းသတင်းပေးပို့ထားတာကိုအလိမ်မာကပြောပြမှာပါရှင်
ဒီကနေ့မနက်ပိုင်းကမုံရွာမန္တလေးလမ်းမကြီးမှာမုံရွာကနေစကိုင်းကိုသွားတဲ့စစ်ကောင်စီကားတွေကိုမြင်းမူမျိုးက Black Eagle Defense Force MMU အဖွဲ့ကဦးဆောင်ပြီးမြင်းမူမျိုးပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့ညောင်မျိုးနဲ့ပြည်သူ့ကာကွယ်ရေးနဲ့လုံခြုံရေးအဖွဲ့တို့ပါဝင်တဲ့ညီနောင်မဟာမိတ်၅အဖွဲ့ကမဟာမိတ်စစ်စင်ရေးအဖွဲ့မိုင်းဆွဲတိုက်ခိုက်ခဲ့တာဖြစ်တယ်လို့ Black Eagle Defense Force MMU ကထုတ်ပြန်ထားပါတယ်ဒီတိုက်ခိုက်မှုမှာစစ်ကောင်စီကတချို့ပျက်စီးခဲ့ပြီးထိခိုက်မှုတွေရှိနိုင်ပေမဲ့အတိအကျတော့မသိသေးဘူးလို့ဒီကနေ့မုံရွာမန္တလေးလမ်းမပေါ်ကအခြေအနေတွေကိုအချိန်နဲ့တပြေးညီသတင်းတွေတင်ဆက်ပေးနေတဲ့မုံရွာမြို့နယ်သတင်းမှန်ပြန်ကြားရေးအဖွဲ့ကတာဝန်ရှိသူတို့ကအခုလိုပြောပါတယ်
။မနက်9:35မိနစ်မှာမြို့မြို့နယ်ကွေးပင်ရောရွာနဲ့ဘုံမင်းကြီးကင်းရွာတားမှာစစ်ကားလေးစီးကိုမိုင်းဆွဲတိုက်ခိုက်တာပထမတစ်ချိန်ဖြစ်တယ်ပေါ့နော်။နောက်တစ်ခုကလည်းကိုနိုင်ရွယ်တော့မှာဟိုအလကပနဲ့ 1P ကျော်နဲ့အမင်းမှုမျိုးနယ်ထဲမှာပဲအဲ့ဒီဈာမှာစက်ကားနှစ်စီးကိုချက်ပြီးတော့မိုက်ဆက်တက်ခိုက်တာအဲ့အဲ့နှစ်ခုဖြစ်တင်ပါဗျအဲ့နှစ်ခုဖြစ်တင်ကမဟုတ်လို့မလပိုင်းမှာမော်ဘန်လေးကလည်းသိသမှုတွေဖြစ်ပြီးတော့ညနေ3နာရီလောက်မှာပြန်လည်ပြီးတော့သွားလာလို့ရတယ်လို့ကြေညာထားရှိပါတယ်
ဒီကနေ့မုံရွာမန္တလေးလမ်းမပေါ်ကဖြစ်စဉ်နဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကို VOA ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဒီကနေ့မနက်အစောပိုင်းကပဲမန္တလေးမြို့မဟာအောင်မြင်မြို့နယ်က42လမ်းကုံစိမ့်တန်းညစေးအနီးမှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါသေးတယ်။ ဒီပောက်ကွဲမှုအကြောင်းကိုမန္တလေးဒေသခံတအူကခုလိုပြောပါတယ်
ဒီမှာကတော့ခုနှစ်နာရီကျော်လောက်ပေါ့ခုနှစ်နာရီကျော်ခုနှစ်နာရီနဲ့ခုနှစ်နာရီကျော်ကြာမှာတော့ဒီအုံအုံဆိုတဲ့အတန်တော့ကြားလိုက်ရတယ်ကြီးကြားလိုက်တဲ့အတန်တော့ကျွန်တော်တို့ကဘုံပေါက်တယ်ဆိုတော့သိလိုက်တယ်ညနေရေမှုရုံးရလဲအိုက်တန်းမှာရှိတယ်ဒီကကတော့အင်းအားတက်တော့မြန်မာနဲ့တော့ဒီဟိုဖြစ်တာကြည့်ရမယ်အဲ့ဒါကြီးလောက်ပြီခဏဒီနေ့တော့
ဒီ50ဒလန်စီဟာ February လ20ရက်နေ့ကစစ်အာဏာသိမ်းဆန္ဒပြပွဲတွေကိုစစ်ကောင်စီတပ်တွေကတနက်နဲ့ပြစ်ခတ်ပြိုခွင်းမှုတွေကြောင့်ကြာဆုံးခဲ့သူတွေရှိခဲ့တဲ့နေရာဖြစ်ပြီးမောင်ဝေရန်ထွန်းကြာဆုံးခဲ့တဲ့နေရာဖြစ်တဲ့အတွက်ဝေရန်ထွန်းစီဆိုပြီးဒေသခံတွေခေါ်ဝေါ်နေကြတဲ့ဈေးဖြစ်ပါတယ်စစ်တပ်အာဏာသိမ်းပြီးနောက်ကန့်ကွက်ဆန္ဒပြမှုတွေကိုစစ်တပ်ကအကြမ်းဖက်ပစ်ခတ်နှိမ်နင်းပြီးတဲ့နောက်စစ်ကောင်စီတပ်တွေကိုအပြန်အလှန်ပစ်ခတ်တာတွေစန့်ကျင်တော်လှန်တာတွေနိုင်ငံအနှံ့ဆက်တိုက်ဆိုသလိုဖြစ်ပွားနေပါတယ်ရှင်
အလိမ့်မှာပြပြသွားတာပါရှင်အခုတော့ထိုင်းမြန်မာနယ်စပ်ကသတင်းပေးပို့ထားတာကိုတင်ပြမှာပါထိုင်းနိုင်ငံထဲကိုနယ်စပ်အသီးသီးကအထောက်ထားမဲ့ဝင်ရောက်လာလို့ဖမ်းမိသူတွေဟာနိုဝင်ဘာလဆန်းကစလို့ဒီမနေ့ကအထိတလနီးပါးအတွင်း 6,000 နီးပါးအထိရှိနေပါတယ်။ထိုင်းအစိုးရကအထောက်ထားမဲ့သူတွေကိုပါအစစ်ဆေးမရှိကိုဗစ်ကာကွယ်ဆေးထိုးပေးနေတာအပြင်တရားဝင်အလုပ်လုပ်ခွင့်နှစ်နှစ်ရှိမဲ့ပန်းရောင်ကတ်ကိုလည်းထုတ်ပေးမယ်လို့ကြေညာထားတာကြောင့်အခုလိုအလုံးအင်းနဲ့ဝင်ရောက်လာနေတာဖြစ်တဲ့အကြောင်းဒီထိုင်းချေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံထဲကိုထိုင်းမြန်မာနယ်စပ်တွေကအပါအဝင်နယ်စပ်အသီးသီးကနေအထောက်ထားမဲ့တွေဝင်ရောက်လာတာဟာနိုဝင်ဘာလဆန်းကနေနိုဝင်ဘာလ24ရက်နေ့ထိအထောက်ထားမဲ့လူ 6,000 တဲ့မနဲ့ဖမ်းမိခဲ့ကြောင်းပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလို့သမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါဗျ
။နောက်တစ်ပတ်ထဲမှာလည်းဖမ်းမိရတယ်ကတော့မနည်းဘူးမှအဲတိတိလောက်ကကိုရီးယားကတော့တိတိလောက်ပဲ။အဲဒီဟိုဟိုမနည်းရမပြင်းမဲမတွေ့လား။အာကချနာပူရီမှာလည်းတရားကြော်တယ်လေ။ဟုတ်တယ်မလား။နောက်ပြီးရင်ဟိုချင်းနိုင်မှာလည်းမိတယ်။ဆိုတော့မမိတဲ့ရက်ကမရှိတဲ့လောက်ပဲဆိုတော့အင်ဘော6,000ကျော်6,000ဝန်းကျင်တော့ရှိတယ်မှာ
ထိုင်းနိုင်ငံမှာကိုဗစ်ကပ်ဘေးကြောင့်အထောက်ထားမဲ့တွေအလုံးကိုဗစ်ကာကွယ်ဆေးထိုးနှံပေးနေတယ်လို့အထောက်ထားမဲ့တွေအတွက်အလုပ်လုပ်ခွင့်အထောက်ထားပန်းရောင်ကတ်တွေကိုလုပ်ပေးမယ်လို့ထိုင်းအစိုးရကကြေညာထားပါတယ်ဒီအထောက်ထားကတ်ဟာထိုင်းနိုင်ငံမှာနှစ်နှစ်သက်တမ်းအလုပ်လုပ်ခွင့်ရမှာဖြစ်တာကြောင့်အလုပ်ရှင်တွေနဲ့အလုပ်သမားတွေဟာနိုဝင်ဘာလ30ရက်နေ့နောက်ဆုံးထားပြီးသရင်တင်သွင်းကြဖို့ကိုလည်းနှိုးဆော်ထားပါတယ်ဒီအတွက်မြန်မာနိုင်ငံကအလုပ်လုပ်ဖို့လာကြသူတွေဟာနိုဝင်ဘာလ30ရက်နေ့အမီလာရောက်ဖို့ကြိုးစားရင်းနေဆက်တွေကနေအလုံးရင်းနဲ့ဝင်လာကြတာလည်းဖြစ်ပါတယ်မကြခင်မှာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့တရားဝင်လာဖို့ကဝေကုန်ကြေးကျများတဲ့အပြင်ကိုဗစ်စီးကမ်းချက်တွေအကန့်အသတ်တွေကြောင့်အလုပ်ရှင်တွေဘက်ကလည်းတရားဝင်ခေါ်ယူဖို့ဒီလမ်းကိုရွေးချယ်ဖို့အခက်အခဲတွေရှိနေကြပါတယ်။ဒီအတွက်ထိုင်းကိုရောက်ရှိနေပြီးသားအထောက်ထားမဲ့အလုပ်သမားတွေကသာအလုပ်ရှင်ဘက်ကနေလုပ်သားအဖြစ်ခေါ်ယူနေများလာတယ်လို့လည်းဦးမင်းဦးကပြောပါတယ်
။ဒီဘက်ကတော့ဝင်လို့ရှိရင်လာတဲ့လူကတော့မလျော့ဘူး။ဘာလို့မလျော့လဲဆိုတော့မှကပွဲစားပေါ့ဗျာ။ပွဲစားတွေကဒါတွေကိုဟိုဒါပေါ့မလုံးပေးပြီးတော့ခေါ်တာတွေပါတယ်ဗျာ။နောက်ပြီးတော့ဘယ်မှာဒီ MOU စနစ်နဲ့လာဖို့ဆိုတာချိန်ရင်းငွေအဲ့ဒါတွေသူတို့ဘယ်လိုမှမပေးနိုင်ဘူးလေ။အဲ့တော့ပွဲစားတွေကဒီဘက်မှာအလုပ်ရုံနေနဲ့ထိတ်ချက်ထားပြီးသားဖြစ်နေတာ။သူတို့ကအဲ့ဒီနေဆက်ပါညာကျော်လာပြီးလွတ်သွားပြီးဆိုရင်ဒီအမျိုးသမီးဝင်သွားပြီးဟိုကတရားမဝင်လဲတော်တယ်ကမဖမ်းဘူးဗျာ။ဒီ30တော်တယ်မှာဟုတ်တယ်မလား။အဲ့တော့အဲ့နေဆက်ကတက်တဲ့အချိန်ဒီမှာကပြဿနာတက်နေတာ။အဲ့တော့အလုပ်ရုံတွေကအလုပ်သမားလိုအပ်ချက်တွေကပြည့်နေကြပြီ
။ထိုင်းဆိုရကပြည်နယ်ဆယ်ခုကိုလုံခြုံရေးတင်းကျပ်စွာချထားတဲ့ကြားကပဲထိုင်းနိုင်ငံထဲအထောက်ထားမဲ့တွေဝင်ရောက်မှုကနေ့စဉ်ရာနဲ့ချီရှိနေပြီးထိုင်းအစိုးရရဲ့တရားဝင်စည်းရင်းအရ2021ခုနှစ်ဇန်နဝါရီလကနေအောက်တိုဘာလအထိ10လအတွင်းလူဦးရေ3,000ခွဲကျော်ဖမ်းမိခဲ့တယ်လို့ဆိုပါတယ်ဒီထဲမှာအများစုကမြန်မာနိုင်ငံသားတွေဖြစ်ပါတယ်နိုဝင်ဘာလဆန်းကနေလောက်ဝက်ထိလဲနေဆက်တွေကနေဝင်လာကြတဲ့အထောက်ထားမဲ့လူ5,000ကျော်ဖမ်းမိခဲ့ပြီးဒီထဲမှာလည်းအများစုကမြန်မာနိုင်ငံသားတွေဖြစ်ပါတယ်အခုဆိုရင်ထိုင်းနိုင်ငံထဲမှာရှိနေတဲ့အထောက်ထားမဲ့တွေကိုတရားဝင်အလုပ်လုပ်ခွင့်ကတ်လုပ်ပေးဖို့စည်ရင်းပိတ်သိမ်းမဲ့ရဲနီးလာတာနဲ့အမျှမြန်မာပြည်နယ်ဆက်တွေကနေတရားမဝင်သူတွေအလုံးအင်းနဲ့ဇက်တိုက်ထိုင်းနိုင်ငံထဲကိုဝင်ရောက်လာနေဆဲဖြစ်ပါတယ်ရှင်
VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို အီးမေးလ်သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့အင်တာနက်စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပါရစေ။ VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်။
ကြတဲ့ဗီဒီယိုနဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါရရှင်။နောက်ပိုင်းမှာတော့နိုင်ငံတကာ PR ဘလောက်အရေးပါတယ်လဲဆိုတဲ့သုံးသက်ချက်အစီအစဉ်ကိုတင်ပြမှာပါ။အခုတော့ကျန်းမာရေးနဲ့ပတ်သက်တဲ့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုကြည့်ကြရအောင်ပါရှင်။အရက်ကိုအတော်အသင့်တောက်သုံးတာဟာနှလုံးရောဂါဖြစ်ပွားနိုင်တဲ့အခြေအနေကိုရော့ကျစေဦးတာမကတခြားရောဂါတွေကြောင့်သေဆုံးတဲ့နှုန်းကိုလည်းနည်းပါးစေတယ်လို့ Australia နိုင်ငံ Monash တက္ကသိုလ်ကသုတေသီတွေရဲ့လေ့လာချက်အရာသိရှိရပါတယ်။လုံးဝအရက်မတောက်တဲ့သူတွေနဲ့တောက်တဲ့သူတွေကိုနှိုင်းရှင်ပြီးတော့သုတေသနာပြုလုပ်ထားတာလည်းဖြစ်ပါတယ်။ဒီအကြောင်း VOA သတင်းတော့ Phil Marcier Sydney မြို့ကသတင်းပေးပို့ထားတာကိုကိုခင်မောင်စိုးမင်းကပြောပြမှာပါရှင်
။အဲ့ဒါအတွက်အမေရိကန်ပြည်ထောင်စုနဲ့ဩစတြေးလျနိုင်ငံတို့ကအသက်80အထက်လူပေါင်း 18,000 ကျော်ကိုသုတေသနာပြုလုပ်ထားပါတယ်။ဒါဟာအရက်တောက်တာနဲ့နှလုံးရောဂါဘယ်လိုဆက်ဆက်မှုရှိတယ်လဲဆိုတာကိုပထမဦးဆုံးလက်တွေ့စစ်ဆေးတဲ့သုတေသနာဖြစ်ပါတယ်။အဲ့ဒီရဲ့အဖြေကတော့အရက်ကိုအတော်အသင့်တောက်သုံးတာဟာနှလုံးရောဂါဖြစ်နိုင်ခြေကိုတောင်မှရော့ကျသွားစေပါတယ်လို့သုတေသနာပြုလုပ်ရမှာဦးဆောင်သူတူဖြစ်တဲ့မိုနက်စ်တက္ကသိုလ်ကအများပြည်သူကျန်းမာရေးနဲ့ကာကွယ်ရေးသင်တန်းကျောင်းရဲ့တွဲဖက်ပါမောက်ခရော့ဘင်ဝုဒ်စ်ကပြောပါတယ်
။ Taking or consuming 5 to 10 alcoholic beverages a week.
တစ်ပတ်ကိုအရက်အတော်အသင့်၅ပတ်ကနေ10ပတ်အတွင်းတောက်သုံးတာဟာလုံးဝအရက်မတောက်တဲ့သူတွေထက်ပိုပြီးတော့ကျန်းမာရေးအကျိုးထူးစေပါတယ်။အဲ့ဒါကတော့နှလုံးရောဂါဖြစ်ပွားမှုနှုန်းနဲ့တခြားသေဆုံးနှုန်းတွေကနေရော့ကျသွားစေပါတယ်။
ဒါပေမဲ့သူတို့တွေရဲ့လေးလာဆန်းသက်မှုပြုလုပ်ကြတဲ့သူတွေဟာအရင်ကနှလုံးယောဂါနဲ့တခြားဆိုးဆိုးဝါးဝါးယောဂါအခံမရှိကြဘဲကျန်းမာတန်ဆွမ်းကြတဲ့အတွက်ရလက်အဖြေကိုသတိနဲ့ထုတ်ပြန်သင့်တယ်လို့သူတေတီတွေကပြောပါတယ်။ဒါ့အပြင်အဲ့ဒီလိုဆန်းသက်ခံရသူတွေဟာခန္ဓာကိုယ်အရာပဲဖြစ်ဖြစ်လူမှုရေးအရာပဲဖြစ်ဖြစ်တခြားအသက်အရွယ်ကြီးသူတွေထက်ပိုပြီးတက်ကြွကြသူတွေဖြစ်ကြတယ်လို့လည်းဆိုပါတယ်။ဒါကြောင့်ဒီသုတေသနလေးလာချက်ဟာအဲ့ဒီလိုနှလုံးယောဂါနဲ့တခြားယောဂါတွေကြောင့်တည်ဆုံးတဲ့နှုန်းကိုတကယ်တမ်းရှော့ချနိုင်တယ်ဆိုတာဘလောက်အထိတိကျနိုင်ပါသလဲ။ဒါနဲ့ပတ်သက်လို့ဆက်လက်ပြီးသုတေသနလုပ်ဖို့တော့လိုပါလိမ့်မယ်လို့တဝက်ဖက်ပါမောက်ကရော့ဘင်ရူ့ကဆက်ပြောပါတယ်
။ There is some evidence that modest alcohol intake has vascular properties that could be beneficial.
ဒါကိုအတော်အသင့်တောက်သုံးလို့ကတော့သွေးကြောတွေပိုးပြီးကျေလာစေတဲ့အထောက်အထားတချို့တော့ရှိပါတယ်။ဒါပြင်လူမှုဆက်ဆံရေးအရာလေးအကျိုးကျေးဇူးတွေရနိုင်တဲ့အလားအလာတွေရှိပါတယ်။ဒါကြောင့်သိတဲ့အတိုင်းပဲအရက်ကိုမိတ်ဆွေတငယ်ချင်းတွေမိသားစုတွေနဲ့တောက်သုံးကြတဲ့အတွက်အကျိုးကျေးဇူးကောင်းတွေရရှိကောင်းရရှိနိုင်ပါတယ်။
ဒါကြောင့်ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာရှိတဲ့ Monash Tech တို့ကအဲ့ဒီသုတေသနလေးလာချက်ကိုဥရောပကနှလုံးယောဂါကာကွယ်ရေးဂျာနယ်မှာဖော်ပြထားပါတယ်။ဩစတြေးလျနိုင်ငံဆေးဝါးနဲ့အရက်ဖောင်ဒေးရှင်း DAF ကတော့အမျိုးသားကောအမျိုးသမီးကောသတင်းတစ်ပတ်မှာစံနှုန်းရေချိန်သတ်မှတ်ထားတဲ့ဆယ်ကွက်ထက်တော့ပိုမတော့ကြဘူးအကြံပေးချက်ထုတ်ပြန်လမ်းညွှန်ထားပါတယ်။ဩစတြေးလျမှာအရက်ထဲသတ်မှတ်ထားတဲ့အယ်ကိုဟောပါဝင်မှုနှုန်းက10ဂရမ်ဖြစ်ပါတယ်ခင်ဗျာ။
ကိုကိမောင်ဆုံးမိပါရှင် VOA မြန်မာပိုင်းကနေကျမတို့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်နေတဲ့အခါမှာဒီကြာတာပတိနေ့ညပိုင်းမှာထုတ်လွှင့်မဲ့ဥအောင်ခင်ရဲ့မြမအရေးတုံသက်ချက်မှာတော့
စစ်ကောင်စီတပ်ကိုချင်းမျိုးသားတပ်ဦးနဲ့ချင်းကာဝေးတပ်ကခုခံတိုက်ခိုက်နေတာဖြစ်ပါတယ်အမဲလိုက်မုံဆိုးကင်ဒူးမီတနတ်နဲ့စတင်လိုက်တဲ့အာနာရှင်ဒေါ်လန်ရေးဟာချင်းပြည်နယ်မှာပြန့်နှံ့နေပါပြီ
ဒါကတော့စစ်ကောင်စီအဆုံးသက်ရေးနဲ့ဖက်ဒရယ်နိုင်ငံတော်တည်ထောင်ရေးမှချင်းမျိုးသားတပ်ဦးနဲ့ချင်းကာကွယ်ရေးတပ်ဖွဲ့တို့ပါဝင်လာပုံအကြောင်းသုံးသပ်ထားတာကိုနားဆင်ရဖို့ရှိပါတယ်ရှင်။ကြာတာပတိနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာပါ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
။အမေရိကန်ပြည်ထောင်စုမှာနှစ်စဉ်နိုဝင်ဘာလရဲ့စရုပ်ထမြောက်ကြာသာပတေးနေ့ကို Thanksgiving ကျေးဇူးတော်နေ့အဖြစ်အမှတ်တရသတ်မှတ်ထားပါတယ်။နှစ်ပေါင်းထောင်နဲ့ချီခဲ့တဲ့ကာလတွေမှာလေယာစိုက်ပျိုးရေးနဲ့ရှင်သန်ခဲ့ကြတဲ့ ထာနေလူပေါင်းအတိုင်းအဝိုင်းအားရိုးရာကောက်တဲ့စားပွဲကိုအလုတ်အားလိုက်ရဲ့အဖြစ်သတ်မှတ်ဆင်နွှဲခဲ့ကြတာဖြစ်ပါတယ်။အမေရိကန်အရှေ့မြောက်ပိုင်းမှာအခြေချဖို့လာရောက်ခဲ့ကြတဲ့ပထမဆုံးဥရောပတိုက်သားတွေကလည်းသူတို့ရဲ့နေမြေတဲ့အတွေ့အကြုံကိုဂုဏ်ပြုပြီးကျေးဇူးတော်နေ့အဖြစ်ဆင်နွှဲခဲ့ကြပါတယ်။အဲ့ဒီဥရောပတိုက်သားတွေဟာအင်္ဂလန်နိုင်ငံမှာ Calvinist လို့ခေါ်တဲ့နှစ်ချင်းခရစ်ယာန်တွေဖြစ်ကြပြီးအများစုကိုးကွယ်တဲ့ Anglican Church ဖခင်ကျောင်းမှာခွဲခြားဆက်ဆံကြတဲ့အတွက်လုံးဝတီးခြားခွဲထွက်လိုကြသူတွေဖြစ်ပါတယ်။ဒါကြောင့်1620ပြည့်နှစ်စက်တင်ဘာလအတွင်းနောင်ကိုလိုနီနယ်မြေချဲ့သူတွေဖြစ်လာကြမဲ့နှစ်ချင်းခရစ်ယာန်ဘာသာဝင်102ယောက်ဟာလေထိုးသားအယောက်30နဲ့အတူမေဖလာဝါသင်္ဘောနဲ့အမေရိကတိုက်ကိုခီးနှင်ခဲ့ကြတာဖြစ်ပါတယ်။သူတို့ရဲ့ဒီနယ်မြေစွန့်စားမှုကိုအင်္ဂလိပ်အစိုးရအားမပေးဘူးဆိုတာနဲ့ခေါင်းဆောင်ပိုင်းအတွက်လဲတာဝန်ပေးအပ်ခြင်းမရှိတဲ့အတွက်သူတို့ကိုယ်တိုင်တာဝန်ခံအုပ်ချုပ်ကြမှဖြစ်မယ်ဆိုတာကိုသဘောပေါက်ခဲ့ကြပါတယ်။ဒါကြောင့်မေဖလာဝါသင်္ဘောကမ္မကတ်ခင်ကလေးကခီးတဲ့အကြားမေဖလာဝါကွန်ပက်ဆိုတဲ့အချင်းချင်းရိုင်းပင်းကြဖို့ပူးပေါင်းဆောင်ရွက်ကြဖို့ဂတိပြုလွှာမှုချမ်းကိုရေးဆွဲခဲ့ကြတာပါ။ဒီမှုချမ်းကိုမဲခွဲဆုံးဖြတ်ခဲ့ကြတာဖြစ်လို့မြောက်အမေရိကတိုက်ရောက်ဥရောပတိုက်သားတွေအကြားပထမဆုံးဒီမိုကရေစီဆန့်သက်ချက်လည်းဖြစ်ပါတယ်။ခရစ်ယာန်တွေနဲ့ဘာသာဝင်မဟုတ်သူအမျိုးသားခရီးသည်ထက်ဝက်ကျော်ကထောက်ခံလက်မှတ်ရေးထိုးခဲ့ကြလို့မေဖလာဝါကွန်ပက်ဂတိပြုလွှာအတည်ပြုနိုင်ခဲ့ပါတယ်။အမေရိကကိုဆက်ရောက်ပြီးရေမြေသစ်ရဲ့ရာသီဥတုတန်းကြောင့်နွေဦးမှာဥရောပတိုက်သားခီးတဲ့53ယောက်ပဲအသက်ရှင်ကျန်ခဲ့ပြီးနွေရာသီကြမှကောက်ပဲသီးနှံအထွက်ကောင်းတာနဲ့ကြုံခဲ့ရပါဗျ။အဲ့ဒီအဖွဲ့ဟာ1621ခုနှစ်စောင်းဦးပေါင်းမှာသူတို့ရဲ့အခြေချတဲ့နေရာကို Plymouth Colony လို့နာမည်ပေးပြီးရှင်သန်ခြင်းအထိမ်းအမှတ်ကျေးဇူးတော်ပွဲဆင်နွှဲခဲ့ကြပါဗျ။ဒီကျေးဇူးတော်ပွဲကိုဌာနေဒေသခံဝမ်ပန်နိုဝဲမျိုးနွယ်အယောက်90ယောက်စားတောက်ဖွဲ့ရာတွေနဲ့ပါဝင်ပူးပေါင်းပြီးဥရုယာတိတံခံနိုင်မဲ့အိမ်ဆောက်လုပ်နည်းလေးနဲ့အကူအညီပေးခဲ့ကြပါတယ်။ဒီကျေးဇူးတော်ပွဲကို၃ရက်ကြာဆင်နွှဲခဲ့ကြပြီးအင်္ဂလိပ်ကိုလိုနီနယ်မြေသစ်ရှာသူတွေနဲ့ဌာနေဒေသခံတွေအကြားချစ်ကြည်ငြိမ်းချမ်းစွာရှင်တွဲနေထိုင်ခဲ့ကြတဲ့ကာလဖြစ်ပါတယ်။အင်္ဂလိပ်တွေကဒေသထွက်တီးနှံတွေ၊ဘဲသားနဲ့ငန်းသားဟင်းတွေ၊ဝမ်ပန်နိုဝက်ဌာနေဒေသခံတွေကတမင်သားခင်စသဖြင့်ထဲဝင်ပြီးကျေးဇူးတော်နေ့ကိုဆင်နွှဲခဲ့ကြပါတယ်။Thanksgiving ကျေးဇူးတော်နေ့ဟာ19ရာစုကအခြေတည်ခဲ့ပြီးဒီကနေ့အထိပျော်ရွှင်စွာဆင်နွှဲနေကြဆဲဖြစ်ပါတယ်။ American ပြည်တွင်းစစ်ကာလမှာအမျိုးသားသွေးစည်းညီညွတ်ရေးကိုရည်ရွယ်ပြီးကျေးဇူးတော်နေ့ကိုတရားဝင်အလုပ်အားလိုက်ရဲ့အဖြစ်သတ်မှတ်ခဲ့ပါတယ်။အခုဆိုရင်ကျေးဇူးတော်နေ့မှာညစာကိုကျက်စင်သားခင်စားကြတာဟာရိုးရာဒလေလိုဖြစ်နေပါပြီ။တာမန်ကျက်ထက်ကြီးမားတဲ့ကျက်စင်အကောင်လိုက်ခင်မှမိသားစုတစုလုံးအတွက်လောက်ငါမှာဖြစ်လို့ကျက်စင်ကိုရွေးတာလို့လဲဆိုကြပါရယ်ရာစုနှစ်တွေနဲ့ချီပြီးကျေးဇူးတော်နေ့အလုတ်အားလိုက်ရက်ကိုအမျိုးမျိုးအဖုံဖုံဆင်နွှဲခဲ့ကြပေမဲ့ကိုလိုနီနယ်မြေသစ်ရှာသူတွေနဲ့ဌာနေအမေရိကန်တွေအတူတကွချစ်ကြည်စွာရိုင်းပင်းခဲ့ကြတယ်ဆိုတဲ့ပုံရိပ်ကတော့ငြင်းချမ်းစွာယဉ်ကျေးမှုချင်းဖလှယ်ခဲ့ကြတယ်ဆိုတဲ့သင်္ကေတပဲဖြစ်ပါတယ်အမေရိကန်ပြည်ထောင်စုဟာကိုယ်နိုင်ငံသားတွေနဲ့ကဘာတဟွန်းကလာရောက်အခြေချကြမဲ့လူသစ်တွေအတွက်ပါဘာသာရေးလွတ်လပ်ခွင့်နဲ့တာယာဝပြောရေးကိုဆက်လက်ပံ့ပိုးအားပေးသွားမှာဖြစ်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါပါရှင
်။ကြာတာပရတိနေနေခင် VOE မြန်မာပိုင်းအစီအစဉ်ကို Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်နေပါတယ်။ဒီကနေ့ဟာအမေရိကန်ကျေးဇူးတော်နေ့လည်းဖြစ်ပါတယ်ရှင်။မကြာခင်မှာတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။
VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းဒိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့Tomorrow view in Myanmar by Pema San Myanmar ကိုရောက်ရှိနိုင်ပါတယ်8473748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view in Myanmar by YouTube လိပ်စာက youtube.com/viewabamis channel ဖြစ်ပါတယ် စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါရင် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voaburmese ဖြစ်ပါတယ်စလုံးပေါင်းက twitter.com/voaburmese ဖြစ်ပါတယ်အသင်နဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voaburmese ဖြစ်ပါရင် VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။နိုဝင်ဘာလ25ရက်စာသားပတိနနက်ခင်း VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်ရှင်။မြန်မာစံတော်ချိန်နနက်6နာရီခွဲပါပြီ။အခုဒုတိယပိုင်းနာရီဝက်အတွက်ဆက်လက်တင်ဆက်မယ့်အပတ်စဉ်ကဏ္ဍတစ်ခုမှာတော့
ကျွန်တော်တို့နေထိုင်တဲ့ပတ်ဝန်းကျင်ထဲမှာအမှုဇီဝပိုးတွေအများကြီးရှိပါတယ်။အဲဒီကောင်တွေကဒီတာမန်မျက်လုံးနဲ့မမြင်လို့မရဘူး။အမှုတိမှန်ပြောင်းတို့ electronic အမှုတိမှန်ပြောင်းတို့နဲ့ကြည့်မှမြင်ရတဲ့အမှုဇီဝပိုးတွေပါ
။ဒါကတော့ကဘာမှာစေးရင်ပါမှုပြဿနာကြောင့်ကျန်းမာရေးဆိုင်ရာနစ်နာဆုံးရှုံးမှုတွေအများကြီးရှိနေတဲ့အကြောင်းပေါ့နော်။ဒေါက်တာတန့်စော်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။အားကစားကဏ္ဍကိုလည်းထုတ်လွှင့်ပါပါ။အခုတော့ဥကျော်စန္ဒာရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုအရင်ဆုံးကြည့်ရှုနားဆင်ကြရအောင်ပါ။လက်ရှိမြမနိုင်ငံရေးအကျက်တဲကိုကျော်လွှားလွတ်မြောက်ပြီးဒီမိုကရေစီလမ်းကြောင်းကိုပြန်လည်တန်လှမ်းနိုင်ရေးမှာနိုင်ငံတကာရဲ့အခန်းကဏ္ဍကိုပြစ်ပယ်ထားလို့မရပါဘူး။ပြည်ရင်းလှုပ်ရှားမှုနဲ့အတူရှင်တွဲပါဝင်ဖို့လိုအပ်တယ်လို့အမေရိကန်ပြည်ထောင်စုမန်နီဇိုတာပြည်နယ်ကာလ်တန်ကောလစ်ကနိုင်ငံရေးသိပ္ပံနဲ့နိုင်ငံတကာဆက်ဆံရေးပါမောက္ခဒေါက်တာထွန်းမြင့်က VOA ကိုပြောပါရယ်အသေးစိတ်ကိုဒေါက်တာထွန်းမြင့်နဲ့ဥကျော်စန္ဒာတို့ဆွေးနွေးသုံးသပ်ထားပါရယ်ရှင
်ဒေါက်တာထွန်းမြင့်ခင်ဗျာမြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးထိတ်တဲ့ရင်ဆိုင်မှုပြောင်းလဲကျော်လွှမ်းနိုင်ဖို့ဆိုပြီးတော့ဒေတာအစီအစီမှလည်းနိုင်ငံပုံမှန်မှုတွေဖြစ်နေပါရယ်တဖက်ကလည်းပဲနိုင်ငံတကာ PR ကလည်းပဲရှိနေပါတယ်ဆိုတော့တချို့ကလည်းနိုင်ငံတကာ PR ကိုအားမရကြဘူးနိုင်ငံတကာ PR ကဘာမှမထူရောက်နိုင်တော့ဘူးလို့စိတ်ပြက်လက်ပြက်ဖြစ်နေကြပါတယ်နိုင်ငံတော်ဆက်ဆံရေးဘာမှခေါက်တောက်နေနဲ့နိုင်ငံတကာရဲ့ PR ဟာတကယ်ပဲအဆုံးမကြတဲ့အဆင့်ကိုရောက်သွားပါလားဆိုတာစပြီးတော့သုံးသပ်ပြပါခင်ဗျာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့
ဟုတ်ကဲ့ခင်ဗျာဦးကျော်စန်းမရောက်ပါဘူးဒီအဆုံးမကြတဲ့အခြေအနေတွေမရောက်ပါဘူးနောက်တစ်ခုကဒီနိုင်ငံတကာရဲ့ PR ကိုကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်ဘလို့ PR မျိုးကိုကျွန်တော်တို့ကအခြေခံပြီးတော့ပြောရတယ်လဲဆိုတဲ့ပုံစံမှာလည်းမူတည်ပါလိမ့်မယ်။အဲဒါတော့ဒီလုံခြုံရေးကောင်စီကနေပြီးတော့ဥဆောင်ပြီးတော့စစ်ကောင်စီကိုလက်နက်ရောင်းချဖို့ရအတွက်ချက်ချင်းပိတ်လိုက်တယ် Global Arms Embargo လို့ခေါ်တဲ့ဥစားကိုလုတ်တယ်ဆိုလို့ရှိရင်လက်ထိအောင်မှာပေါ့။အဲတော့အဲ့ဒီဥစားကအခုထိဒီတကပိုင်းမှာကိုတို့ပြောနိုင်တဲ့အဆင့်ထိမရောက်သေးတဲ့အနေအထားမျိုးရှိတယ်။နောက်တစ်ခုကအဲ့ဒါနဲ့တပြိုင်နက်တည်းပဲဒီစစ်ကောင်စီရဲ့ခေါင်းဆောင်တွေမိသားစုတွေနောက်ပြီးလို့ရှိရင်သူတို့နဲ့ပတ်သက်နေတဲ့စီးပွားရေးဒီအားလုံးကို targeted sanction တိကျပြီးတော့အချက်လက်ကိုမူတည်ပြီးတော့သုံးတဲ့ဒီစီးပွားရေးပိတ်ဆို့မှုမျိုးပါတခါပဲလိုက်တယ်ဆိုလို့ရှိရင်ဒါကဒီထိရောက်မှုကချက်ချင်းရောက်နိုင်ပါတယ်အဲ့ဒီအတွက်ကိုနိုင်ငံတကာမှာကိုစီးပွားရေးပိတ်ဆို့မှုနဲ့ပတ်သက်တာတွေကကျွန်တော်တို့လုပ်နေတာတွေတွေ့ရတယ်သူအဆင့်လိုက်အဆင့်လိုက်ပေါ့မပြည့်စုံနေဘူးနောက်တစ်ခုကမြန်မာစစ်တပ်ကိုခုရုရှားရောင်းနေရရှိတယ်တရုတ်ကရောင်းနေရရှိတယ်အီဇေးရောင်းနေရရှိတယ်အိန္ဒိယရောင်းနေရရှိတယ်လက်နက်တွေရောင်းနေရရှိတယ်အဲ့ဒါတွေအလုံးရတန်းကရပ်ရမယ်ဆိုရဲစန့်ရှင်ကုလသမဂ္ဂကဥဆောင်ပြီးတော့လုပ်တဲ့ဒီ arms number ကိုလာတယ်ဆိုလို့ရှိရင်ဒါသိကြောက်မဲ့international pressure လို့ကျွန်တော်တို့သုံးသပ်လို့ရပါတယ
်ဒါပေမဲ့သူသဖြင့်ပေါ့လေတရုတ်တို့ရုရှားတို့အဲ့ဒီနှစ်နိုင်ငံကသူတို့ဖိအားပေးလို့ရပါမလားခင်ဗျာ international ကအဲ့လိုနှစ်နိုင်ငံပါလက်နက်မရောင်းတဲ့ဆိုရတဲ့သဘောမျိုးပြောဖို့ဆိုတာဖြစ်နိုင်မှာမလားအထူးသဖြင့်ရုရှားဆိုရင်ဒီအနောက်နိုင်ငံတွေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးမပြေလည်မှုဖြစ်နေတဲ့အချိန်မှာသူတို့တဲ့အခွင့်ကောင်းလို့ယူဆပြီးတော့ပို့ပြီးတော့လက်နက်ရောင်းတာကိုအချိန်နှင်းလာတယ်လို့တော့မှသုံးသပ်စရာဖြစ်နေတာပါအဲ့ဒါကိုဖြစ်နိုင်ပါမလား
ဟုတ်ကဲ့ဘုံနဲ့တော့ဖြစ်နိုင်ဖို့ကတော့နည်းနည်းဟိုမလွယ်ပါဘူးအာဒါပေမဲ့ဒီမင်းအောင်ရဲ့စစ်ကောင်စီကဆိုရလတည့်နေအနာသိမ့်ပြီးကလေးကပြည်သူလူထုရဲ့အသက်အိုးအိမ်စီးစိမ်ကိုတပ်ဖြတ်နေတာတွေဖျက်ဆီးနေတာတွေနောက်တစ်ခုကလူခွင့်ရေးချမ်းဆိုင်ရာကိစ္စတွေချိုးဖောက်နေတာတွေနောက် crime against humanity ဟလာဒီလူသားတွေရဲ့ဒီတိတ်ခါကိုစော်ကားတဲ့ဒီအခွင့်ရေးဟွာတွေချိုးဖောက်မှုတွေလုပ်နေတာတွေနောက်ပြီးလို့ရှိရင် war crimes ဖြစ်နေတဲ့ကိစ္စတွေမှာဒီပုံစံမျိုးလုပ်နေတာတွေအကုန်လုံးကို data ရအချက်လိုက်ရ ဒီတက်ဆိုင်ရာဒီတော်လိုင်းကောင်းဆောင်အဖွဲ့တွေကနေပြီးတော့နိုင်ငံတကာကောင်းဆောင်တွေရောနိုင်ငံကအဖွဲ့ရှိတွေရောမျက်မြင်ထင်ရှားဖြစ်လာအောင်လုပ်တယ်ဆိုလို့ရှိရင် report တွေတင်ပြီးတော့ရေးပြီးတော့လုပ်တယ်ဆိုလို့ရှိရင်ဒါတွေက UN Security Council ဆင့်ထီဆွေးနွေးလာရမယ်အချက်မျိုးတွေဖြစ်လာမယ်အဲ့တော့ဒီမေးခွန်းနဲ့ဒီအဖြေကိုကျွန်တော်တို့ချိန်ဆပြီးကျွန်တော်ပြောရမယ်ဆိုလို့ရှိရင်အပြည်ပြည်ဆိုင်ရာဒီအဖွဲ့အစည်းတွေအထူးသဖြင့်ကုလသမဂ္ဂလိုဖွဲ့စည်းတွေရဲ့လုံနိုင်စွမ်းရှိတဲ့လုပ်ငန်းနဲ့လုပ်ရက်တွေကိုကျွန်တော်တို့အနေနဲ့ဘယ်လိုချိန်ဆပြီးတော့ကျွန်တော်တို့သုံးတာမှာဖြစ်ပါတယ်ဥပမာဆူဒန်နိုင်ငံဒါဖောကိစ္စလည်းနောက်တစ်ခုကမ်ဘောဒီးယားဒီဂျီနိုဆိုက်ဖြစ်တာတွေခြေခံကြည့်ပြီးပြောလို့ရတယ်ကိုဆိုဗိုမှာဖြစ်တာတွေကြည့်ပြီးပြောလို့ရတယ်အဲ့ဒါမျိုးကြည့်မယ်ဆိုရင်အချိန်မနည်းဘူးယူခဲ့ရပါတယ်သူတို့ဒီလိုမျိုးနောက်ဆုံးအထိဖြစ်လာအောင်အဲ့တော့ခုလက်ရှိဒီတော်လိုင်းဆိုင်ရာအဖွဲ့အစည်းပေါင်းစုံတွေနဲ့သူတို့လုံနိုင်တာလုံတင်တာတွေအားလုံးကိုသူတို့လုံနေတာတွေ့ရတယ်ဒီထို့ပြင်ဒီ NUG လူခွင့်ရေးဝန်ကြီးတို့အာတရားဝင်ကြီးတို့ဒါတွေသူတို့ဌာနဆိုင်ရာတွေလုံနေတာတွေ့ရတယ်အဲ့ဒါတွေကနေတော့မြန်ဆိုင်ပြီးတော့နိုင်ငံတကာသိလာအောင်ရှင်းအောင်ပြောပြနိုင်တယ်ဆိုလို့ရှိရင်ဒါပေါ့လာမယ်
အဲ့တော့နိုင်ငံတကာအသိုင်းအမိုင်းမှာမြန်မာနိုင်ငံကိစ္စကိုအရေးတကြီးလုပ်ချင်တဲ့နိုင်ငံတွေအများကြီးရှိပေုံတော့လူမျိုးရေးကောင်စီမှကြတော့တရုတ်နဲ့ရုရှားတို့ကဗီဒီယိုအနာပိုင်ထားတယ်ဆိုတော့ဒီကိစ္စကဘလောက်အန္တရာယ်ဖြစ်စေနိုင်မလဲဆိုတာလည်းပြောပါအောင
်ဒီတရုတ်နိုင်ငံတို့ရုရှားနိုင်ငံတို့ဆိုတာကဘယ်ပုံမှန်မူတည်ပြီးတော့ဒီကုလသမဂ္ဂလူမျိုးရေးကောင်စီမှဗီဒီယိုပါဝါကိုသုံးလေရှိတယ်လဲဆိုလို့ရှိရင်ကုလသမဂ္ဂဗရင်ရင်ရဲ့အခန်း1အာဒီကနှစ် clause 7ကိုသူတို့ကြည့်ပြီးတော့ဆုံးဖြတ်လေရှိတယ်အဲ့ဒါဘာလဲဆိုလို့ရှိရင်ဒီနိုင်ငံတနိုင်ငံရဲ့ဒီအချုပ်အခြာအာဏာကိုဝင်ရောက်ဆွတ်ဖက်တဲ့ပုံစံမျိုးဘယ်နည်းနဲ့မှမလုပ်ရဘူး non interference ပေါ့သို့တော့အဲ့ဒီနိုင်ငံရဲ့အစိုးရတရားသူတော်လည်းကောင်းအဲ့ဒီနိုင်ငံရဲ့အစိုးရလို့ခေါ်တဲ့အဖွဲ့အစည်းတစ်ခုတည်းတော်လည်းကောင်းနိုင်ငံတကာရဲ့ဒီငြိမ်းချမ်းရေးဆိုင်ရာကိစ္စတွေကိုတိုက်ရိုက်တယ်လည်းကောင်းလော်ဝိုက်ပြီးတော့တယ်လည်းကောင်းခိုက်တာနဲ့ရှိတယ်ဆိုလို့ရှိရင်တိုက်ရိုက်ဝင်ရောက်ပြီးတော့လှုပ်ဆောင်နိုင်တယ်ဆိုတော့ပြထားပါတယ်အဲ့တော့တရုတ်နဲ့ရုရှားကိုအဲ့လိုမျိုးမြန်မာနိုင်ငံမှာဖြစ်နေဆိုတာကိုသိတာအောင်ကအာဆီယံကိုရင်းကလည်းသိမှတ်ပြုထားတယ်မြန်မာနိုင်ငံရဲ့အရေးဟာအာဆီယံရဲ့အရေးဖြစ်တယ်ဆိုတာကိုသူတို့အချက်ကြီး၅ချက်နဲ့ဟိုမလာတဲ့ကထုတ်ထားတဲ့ဥစ္စာရှိအဲ့တော့ဒါတွေကိုခြုံကြည့်မယ်ဆိုလို့ရှိရင်တဖြည်းဖြည်းနဲ့တရုတ်နဲ့ရုရှားဟာသူတို့လုံချင်နိုင်လို့လို့မရနိုင်ဘူးဆိုတာကိုကျွန်တော်သဘောပေါက်အောင်လေ
အဲ့ဒီစင်တီမရောက်နိုင်ခင်မှာအခုအာဆီယံကိုဥတည်ပြီးတော့တာသူတို့ရဲ့ consensus ဆုံးဖြတ်ထားတဲ့ငွေကြေးအတိုင်းလိုက်နာဖို့မြန်မာနိုင်ငံမှာအတိုက်ခံနေတဲ့စစ်ကောင်စီကဆွေးနွေးဖို့စသဖြင့်နောက်ပြီးတော့အာဆီယံကကုစည်လာရင်တင်းတင်းခံရတဲ့ဒေါန်ဆန်ဆူရီနဲ့တွေ့ဆုံဝင်ပြဖို့စတဲ့အဲ့ဒီလိုင်းကိုလည်းပဲတရုတ်တို့ရုရှားတို့ကတွန်းပင်းနေကြတာတွေ့ရပါတယ်ထိတ်တန့်ထားပြီးတော့အထူးသဖြင့်တရုတ်ကဒါကိုပဲဦးစားပေးပြီးပြောနေကြတာရှိပါတယ်ဆိုတော့စောစောကဒေါက်တာထွန်းမြင့်ပြောတဲ့အဆင့်ထိကုလသမဂ္ဂပြဋ္ဌာန်းချက်အတိုင်းအကုန်လုံးဒီလိုအေးမယူနိုင်တဲ့အချိန်မှာအခုလိုအာဆီယံကိုဥတည်ပြီးတော့ပြန်လဲသိမြင်ရေးဆွေးနွေးဖို့ပြောနေတဲ့ကိစ္စကဘယ်လောက်အလားအလာရှိနိုင်မှာလဲ
အဲ့ဒါကတော့တို့ဘယ်လိုပြောမလဲအကျော်ချတဲ့သဘောလောက်ပါပဲနိုင်ငံရေးအပြည့်အစုံဆွဲချတဲ့သဘောလောက်လို့ကျွန်တော်တို့ကြည့်ရမှာဖြစ်တယ်ဘာလို့လဲဆိုလို့ရှိရင်တရုတ်နဲ့ရုရှားကအဲ့လိုမျိုးအာဆီယံရဲ့၅ချက်ကိုသဘောတူတယ်ဆိုတာကစဉ်းစားလို့ရှိရင်စစ်ကောင်စီဘက်ကတည်းမကောင်းပါဘူး။ဘာကြောင့်ပြောရသလဲဆိုရှင်အာဆီယံ၅ချက်ထဲမှာရှင်းရှင်းလေးပြောထားတာရှိရှိပါတယ်။သူအချက်လိုက်ပြောထားတာရှိတယ်။အဲ့ဒီအချက်လိုက်တွေကခုမင်းအွန်လိုင်းကိုတိုင်းချိုးဖောက်တဲ့အတွက်အာဆီယံရဲ့ summit ကိုလည်းတက်ခွင့်မပေးဘူး။ခုဒီအာဆီယံနဲ့တရုတ်နဲ့လုပ်မဲ့ summit ကိုလည်းတာဆီနေတဲ့ကိစ္စကိုလည်းအာဆီယံကရှင်းရှင်းလင်းလင်းပြောထားတယ်။သူတို့ကလက်မခံနိုင်ဘူးဆိုတာပြောထားတယ်။အဲ့တော့တရုတ်ကဘယ်လိုကြည့်တာဟိုမြန်မာစစ်ကောင်စီဘက်ကိုနည်းနည်းလေးပြန်ပြီးတော့ရန်ရတဲ့ပုံစံရှိတယ်။အဲ့တော့တချုံပြောလို့ရှိရင်ဒါကအပြည်ပြည်ဆိုင်ရာဒီဘီရိုကရေစီတွေရဲ့လုပ်ငန်းစဉ်လုပ်တဲ့အခါမှာဒါမျိုးစကားတွေကတွေ့ကြုံရတယ်ဒါမျိုးစတိတ်မန့်တွေကတွေ့ကြုံရတယ်ဆိုတဲ့လမ်းတွေပါပဲ။ဒီလမ်းတွေကိုကျွန်တော်တို့အနေနဲ့သိအားငယ်စရာလည်းမလိုဘူး။အားကြီးတက်စရာလည်းမလိုဘူး။ဘာလို့လဲဆိုလို့ရှိရင်နိုင်ငံတကာရဲ့လုံးမယ်မလုပ်ဘူးဆိုတာပြည်တွင်းမှာရှိတဲ့အရှိန်အဟုန်ကဘလောက်ရှိကြလဲပုံမှာမူတည်ပြီးတော့ပြည်တွင်းကရေချင်ကိုကြည့်ပြီးတော့ဆုံးဖြတ်တာလောက်ကြတာပြကားပြောကြတာဖြစ်တယ်။သို့တော့တခုတော့ရှိတယ်စည်ရေးရဝင်ပြီးတော့ရှင်းရမယ့်အခြေအနေကိုရောက်လာပြီဆိုလို့ရှိရင်တော့ကျွန်တော်တို့ဒါ chapter 7 intervention အဆင့်ကြီးရောက်လာပြီဆိုလို့ရှိရင်တော့ဒါအဖွဲ့အစည်းတွေကောင်ဥပမာ NATO လို့ဖွင့်ပြရတယ်ကောင်ဒါမှမဟုတ်လည်းနိုင်ငံတနိုင်ငံဥပမာအဲ US လို့ဟာဆိုကောင်ဝင်ပြီးတော့လုံးမဲ့လုပ်ငန်းတွေရှိ
အဲလောလောဆယ်မှာတော့အခု American နိုင်ငံရဲ့မြန်မာအရေးနဲ့ပတ်သက်ပြီးရည်တည်ချက်မြန်မာပြည်သူတော်တော်များများကအားမရကြပါဘူး။အဲ့ဒီအချိန်မှာမကြသိခင်ဘယ်ရရှစ်နာပြီးတော့သူတို့ရဲ့နိုင်ငံသားသတင်းသမားကိုခေါ်ထုတ်သွားတယ်မြန်မာနိုင်ငံပြည်내စစ်မြေကြီးကိစ္စနဲ့ပတ်သက်ပြီးဘာမှတစွန်းစားမပြောတဲ့အတွက်ကြောင့်ဒါဟာ မြန်မာနိုင်ငံအတွက်သူခီးစဉ်ဟာအကျိုးမရှိတဲ့အပြင်သူတို့အစိမတ်ပြုကျင်တဲ့သဘောသာပို့ပြီးဆန်တယ်ဆိုပြီးတော့ဘဝင်မကျဖြစ်ကြပါတယ်ဒီကိစ္စဒေါက်တာထွန်းမြင့်ဘယ်လိုသုံးသပ်လို့ပါလဲ
သူခီးစဉ်ကအမေရိကန်ဆိုရရဲ့ policy ကိုကိုစားပြုတဲ့လုပ်ငန်းကိုသွားလုပ်တာမဟုတ်ပါဘူးသူရဲ့ပုဂ္ဂလိကသူ့စင်တာနဲ့ former diplomat နဲ့လှုပ်ချင်းဖြစ်တယ်ဆိုတာကိုသူကရှင်းထားတယ်နိုင်ငံတိုင်းကသူ့ရဲ့ interest သူ့စိတ်ဝင်စားမှုသူ့ရဲ့လုပ်နိုင်တဲ့လုပ်ရမယ့်ကိစ္စကိုအရင်ဆုံးဦးစားပေးလုပ်မှာပဲဆိုတော့အဲ့လိုမျိုးလောက်တာကွာဒါကျွန်တော်တို့တော်လိုင်းရေးလုပ်နေကြတဲ့ပြည်သူလူထုတွေအတွက်ဒါအကောင့်တဲ့သဘောဆောင်းတယ်သူတို့နည်းငြိမ်းမနေဘူးလှုပ်ရှားရှိရဆက်ပြီးတော့လုပ်မယ်ဆိုတဲ့သဘောတရားပဲသို့တော်လည်းပဲခုနကကျွန်တော်မြင့်ပြီးတော့အမေရိကန်နိုင်ငံကြီးကချက်ချင်းကြီးပဲမြန်မာစစ်ကောင်စီနဲ့ဝင်ရှင်းတဲ့ပုံစံမျိုးချက်ချင်းကြီးတော့ကျွန်တော်တို့မျှော်လင့်လို့ရမှာမထင်ဘူးဒီဒီမိုကရေစီအင်အားတွေကိုအပိတ်တဲ့သဘောကြီးတက်ရောက်တယ်လို့တော့ကျွန်တော်တို့သုံးသပ်ကြည့်လို့ရပါတယ
်လာလူသွားပဲမစ္စတာဆာဇာကဝါရဲ့ခီးစဉ်ကနေသုံးသပ်ပြအောင
်ကျွန်တော်ကြည့်ရတာကတော့ second track diplomacy အဖွဲ့ဒီအနေနဲ့အမှ Richardson project ကြီးက Norling Heza ကိုကုလသမဂ္ဂထွေထွေတွင်းမှုချက်ကနေခန့်ပြီးတော့ဒီပန်နပတ်ဒေါက်တာမာရစ်ချာဆန်ထွက်သွားတယ်ဆိုတော့သူတို့ဒီပလိုမက်တွေချင်းချင်း Norling Heza တို့ရစ်ချာဆန်တို့သူသိလိမ့်မယ်။ဒါဆိုတော့သူတို့ကမှသူလုတ်ခဲ့ဘူးလို့လူတွေဖြစ်တယ်။နောက်တစ်ခုကဂျပန်မှာရှိနေတဲ့ဒီဆာဇာကာဝါတို့ရဲ့ဟိုဒီပလိုမက်တစ် connection ကလည်းကျွန်တော်အတိအကျမသိတော့ဘူး။မှန်းပြီးတော့ပဲကျွန်တော်သုံးသပ်ပြရမယ်အနေထားမျိုးဖြစ်တယ်။မမဘလို့မှန်းအောင်လဲဆိုကျွန်တော်လင်းဟိဇာကိုခန့်ပြီးတော့ရေရှင်သွားပြီးလို့ရှိရင်ဆဆာကာကိုရောက်တယ်ပြီးလို့ရှိရင်ထိုင်းဒုတိယဝန်ကြီးသွားတယ်ထိုင်းဒုတိယဝန်ကြီးသွားပြီးတော့တရုတ်ကလည်းစစ်ကောင်စီဘက်ကိုဥတီပြီးတော့အလုပ်လုပ်ဖွယ်ရတဲ့သူအာဂျင်နာတင်လာတဲ့ပုံစံမျိုးဖြစ်တယ်အဲ့တော့အဲ့လိုမျိုးကြည့်ရဆိုလို့ရှိရင်မစ္စတာဆဆာကာဝါတို့ရေရှင်တို့နော်လင်းဟိဇာတို့ရဲ့ track က track to diplomacy ပုံစံမျိုးအဆင့်လောက်ရှိတယ်လို့ကျွန်တော်တို့ပြောလို့ရတာပေါ့အဲ့တော့သူတို့လုတ်เสียရှိတဲ့လုတ်တယ်ဆိုတော့လည်းမြန်မာနိုင်ငံရဲ့ပြဿနာဟာမအေးဘူးနိုင်ငံကဒီအပြည့်အစုံတစ်ခုဖြစ်နေတဲ့ဆိုတော့သူတို့ကိုယ်တိုင်ကနေပြီးတော့ဒါလက်ခံပြီးတော့လုပ်နေတယ်လို့အဲကျွန်တော်တို့မြင်ရမှာဖြစ်တယ်
အခုဒေါက်တာထွန်းမြင့်သုံးသက်လာတဲ့ကလုံးချုံချင်းနိုင်ငံတကာရဲ့ PR ဟာလုံးဝအဆုံးမကျဘူးလို့ဆိုပြီးတော့ပြစ်ပယ်ထားစရာအကြောင်းမရှိဘူးဒါဟာလည်းပဲထိရောက်နိုင်တယ်လို့ပြောခြင်းဖြစ်ပါတယ်ဆိုတော့တစ်ချိန်တည်းမှာပဲပြည်တွင်းမှာလည်းပဲကြားရလက်နဲ့ကင်ဆွဲပြီးတော့တိုက်ခိုက်နေရတဲ့အင်အားစုလည်းရှိပါတယ်ဆိုတော့သူတို့ရဲ့အနေအထားကဘယ်လိုသုံးသက်လို့ပါလဲဒီဟာကသိပြီးတော့ထိရောက်နိုင်သလားနိုင်ငံတကာနဲ့ဒါ side by side တွဲပြီးသွားမှလားသူတို့မျိုးနိုင်ငံတော်ကိုပြစ်ပယ်ပြီးတော့လက်နက်ကင်တော်လှန်ရေးနဲ့ပဲလွှမ်းခြုံအနိုင်ယူရမယ်ဆိုတဲ့သုံးသပ်မှုကိုယူဆမှုကဘယ်လိုမြင်ပါလဲ
အဲ side by side သွားမှဖြစ်ပါတယ်ပြည်တွင်းကအရှိန်မြင့်မှလာလျင်ပြည်ပကနေပြီးတော့သူတို့အရေးထားလာမှဖြစ်တယ်ပြည်တွင်းမှာအခုဖြစ်နေတဲ့ offensive war လို့ပဲပြောပြောဟို guerrilla shit လို့ပဲပြောပြောပေါ့လေအဲ့ဒါတွေကအခရာကြပါတယ်
ဥကျော်စန္ဒာရဲ့မြမရေးတုံသက်ချက်အစီအစဉ်မှာရှင်ကာလ်တန်ကောလိကနိုင်ငံရေးတိတ်ပံနဲ့နိုင်ငံတကာဆက်ဆံရေးပါမောက္ခဒေါက်တာထွန်းမြင့်ကိုဆက်သွယ်မေးမြန်းခဲ့တာပါအခုတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါရှင်ကမ္ဘာမှာဆေးရင်ပါမှုပြဿနာကြောင့်ကျန်းမာရေးဆိုင်ရာနစ်နာဆုံးရှုံးမှုတွေအများကြီးရှိနေတယ်ဆိုတာလူအများပုံမှုသတိပြုမိလာအောင်နိုဝင်ဘာလ18ရက်နေ့ကနေ24ရက်နေ့အထိကမ္ဘာပတိအနုဇီဝဆေးရင်ပါမှုတတိပြုမိလာစီရဲ့သတင်းပတ်ကိုကျင်းပနေပါတယ်။လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ပြထားပါရရှင
်။ဆေးရင်ပါမှုနဲ့ဆီမတူမှုပြဿနာဟာမြန်မာနိုင်ငံတွင်းမှာသာမကကမ္ဘာတဝန်းမှာပါကြုံတွေ့ခံစားနေရတဲ့ပြဿနာတစ်ခုဖြစ်ပါတယ်။ဆေးရင်ပါမှုကြုံနေရတဲ့ပြည်အမှုဇီဝဆေးဝါးတွေမှာဘလူးဆေးဝါးမျိုးစားတွေပါဝင်ပါတယ်လို့မေးကြည့်တဲ့အခါဝိုင်းရင်တဲ့အက်ဒီတာတူဖြစ်သူဒေါက်ထွေးစီမံကအခုလိုရှင်းပြပါပါတယ်
။ကျွန်တော်တို့နေထိုင်တဲ့ပတ်ဝန်းကျင်ထဲမှာအမှုဇီဝပိုးတွေအများကြီးရှိပါတယ်။အဲ့ဒီကောင်တွေကဒီတာမန်မျက်လုံးနဲ့မမြင်လို့မရဘူး။အမှုကြည့်မှန်ပြောင်းတို့အီလက်ထရောနစ်အမှုကြည့်မှန်ပြောင်းတို့နဲ့ကြည့်မှမြင်ရတဲ့အမှုဇီဝပိုးတွေပါ။အဲ့ဒီပိုးတွေကတော့၁ဘက်တီးရီးယားပိုးတွေ၂ဗိုင်းရပ်စ်ပိုးတွေ၃ဖန်ဂတ်စ်ပိုးတွေ၄ကပါပိုးသို့မဟုတ်ပါရာဆိုက်ပိုးတွေဖြစ်ပါတယ်ဒီဆေးတွေဒီပိုးတွေကိုခန္ဓာကိုယ်ရဲ့ဝင်ရောက်လာလို့ရှိရင်ပြန်လည်တိုက်ထုတ်ဖို့အတွက်သူတို့ကိုဆန့်ကျင်တဲ့ဆေးတွေထွင်ထားပါတယ်အဲ့ဆေးတွေကိုပဋိအနုဇီဝပိုးသတ်ဆေးတွေလို့ခေါ်တယ်ဘက်တီးရီးယားကိုတတ်တဲ့ဆေးကြတော့အန်တီဘိုင်ယိုတိတ်လို့ခေါ်တယ်ဗိုင်းရပ်စ်ပိုးတတ်တဲ့ဆေးကြတော့antivirus လို့ခေါ်တယ်ဖန်ဂတ်ပိုးတတ်တဲ့မိုးပိုးကိုတတ်တဲ့ဆေးကြတော့ antifungal လို့ခေါ်တယ်ကပ်ပါပိုးပါရာဆိုက်တွေကိုတတ်တဲ့ဆေးကြတော့ အပိုးကြတော့ anti parasitic ဆေးတွေကိုခေါ်ပါတယ်။ဒါကအလုံးချုံခေါ်လိုက်ရင်တော့ anti microbial လို့ခေါ်ပါတယ်ခင်ဗျာ
။ပရိအနုဇီဝဆေးဝါးယဉ်ပေါင်းမှုတွေကိုဂိုင်းတွဲဖြည့်ရှင်းဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးက2015ခုနှစ်ကတည်းကစတင်ပြင်ဆင်ခဲ့တာဖြစ်ပြီးအခုလာမယ့်နိုဝင်ဘာ18ကနေ24ရက်နေ့အထိကိုကမ္ဘာ့ပရိအနုဇီဝဆေးယဉ်ပေါင်းမှုသတိပြုမိလာစေရန်ရည်ရွယ်ချက်အဖြစ်သတ်မှတ်ဆောင်ရွက်လျက်ရှိတယ်လို့ဒေါက်ထွေးစီမန်းကရှင်းပြပါတယ
်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဒီ antimicrobial resistant ဟိုမလိုဟိုပေါ့အတူကော AMR ပေါ့နော်ဒီပရိဇီဝပရိအနုဇီဝပိုးစားဆေးနာယဉ်ပေါင်းလာမှုပြတ်တာကိုဖြည့်ရှင်းဖို့လိုလာပြီဆိုတော့တို့ကကျမ်းမာရေးအဖွဲ့ရ2015ခုမနစ်မှာသူကဒါလည်းသူ့ပြချက်တခုချက်ပဲအဲ့ချတဲ့ခါမှာသူကဘာလို့ပြဿနာကိုကင်ပြဖြည့်ရှင်းရမယ့်ပြဿနာတခုလို့တို့ကအဲ့ဒီမှာသုံးပြလိုက်တယ်သုံးပြပြတဲ့ခါကျတော့လုံဆောင်စရာရှိတယ်စက်လုံးတော့လုံးတဲ့ခါကျတော့အခုဒူတွေကိုဒါနဲ့ပတ်သက်ပြီးတော့ဒီလိုအမှုစီဝါဓနုပတိစီဝါစီဝါများနဲ့ပတ်သက်ပြီးတော့သတင်းစကားတွေ message တွေသိမ်းပါလာမှုပြဿနာတွေဘာကြောင့်ဖြစ်တယ်ဆိုတဲ့ပြဿနာတွေအဲ့ဒီအုပ်စဉ်စကားတွေကိုပေးဖို့အတွက် campaign တစ်ခုလုပ်မယ်ဆိုတော့ပြုပြခဲ့ပါတယ်အဲ့တော့2021 November ကနေပြောခဲ့တဲ့ November 18ရက်နေပြီးတော့24ရက်နေ့ကိုဒီကမ္ဘာပဋိနုဇီဝကိုသတ်ဆေးများယဉ်ပါလာမှုဒီပြုမိလာစေရည်ရတပါလို့ခေါ်လိုက်ပါတယ်အဲ့တော့ဘလို့ဆောင်ဖို့နဲ့လုပ်ကြရဲဆိုတဲ့ခါကြတော့ပဋိမူမိလာစေရည်ဖြန့်ဝေပါသိမ်းပါမှုကာကွယ်ပါstress awareness prevent resistant ဆိုတဲ့ဖွံ့ဖြိုးရေးကျင်းနဲ့ဒီကျင်းပရမယ်ဆိုပြီးတော့ရောအတမရဲ့ဖွံ့နေပြီးတော့ပုံပြခဲ့ပါတယ်အဲ့တော့ဒီအဲ့ဒီကာလမှာအဲ့ရသလောက်တည်းမှာကျွန်တော်တို့ဟာနော်ဒီခုနပြောခဲ့တဲ့ဟိုပေးသက်တွေအားလုံးဟာဒီအကြောင်းတွေကိုသိရှိပြီးတော့နော်လိုက်နာဆရာဆရာကြီးလိုက်နာအရှင်ဆရာရှိရရှောင်းခြင်းပဲနော်ဟောကဒီသတင်းစကားကိုလည်းဒီရည်ရည်တည်သွားအောင်တရင်ဆောင်ဝေးပေးမယ်ဆိုတဲ့ဘောတိုင်းသဘောတရားပါပဲ
ပရိအနုဇီဝဆေးရင်ပါမှုသတိပြုမိလာစေရဲတပ်တပတ်မှာဂိုဘလူးလို့အမည်ရတဲ့လှုပ်ရှားမှုတစ်ခုအနေနဲ့လူတူတူယောက်ချင်းစီကပဲဖြစ်ဖြစ်အဖွဲ့အစည်းအနေနဲ့ပဲဖြစ်ဖြစ်လုပ်ငန်းခွင်အနေနဲ့ပဲဖြစ်ဖြစ်အပြောင်အဆင်များအသုံးပြုပြီးပရိအနုဇီဝဆေးရင်ပါမှုပြဿနာကိုလူများပုံမှုသတိပြုလာစေဖို့အတွက်ပူးပေါင်းပါဝင်လှုပ်ရှားဆောင်ရွက်ပေးလို့ရတယ်လို့ဒေါက်ထွေးစီမန်းကပြောပါတယ်နိုဝင်ဘာ18ကနေ24ရက်နေ့အထိကျင်းပပြုလုပ်မယ်ကဘာပရိအနုဇီဝဆေးရင်ပါမှုသတိပြုမိလာစေရည်ရတပတ်မှာပူပေါင်းပါဝင်လှုပ်ရှားရင်ပရိအနုဇီဝဆေးရင်ပါမှုပြဿနာကိုလူများပုံမှုသိရှိသတိပြုမိလာအောင်ပူပေါင်းပါဝင်ဆောင်ရွက်ပေးလို့ရတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါလေကျွန်တော်တို့ပ
ါဒေါက်တာတန့်စောအပတ်စဉ်တင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ပါရှင
် VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ end link ဖြစ်တဲ့nlink.com/download ဆိုတဲ့ web link စာရီမှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်ဆက်လက်ပြီးတော့ကိုရနိုင်တင်ဆက်နေတဲ့အားကစားကဏ္ဍကိုကြည့်ရှုကြရအောင်ပါဒီတစ်ပတ်အတွက်တော့ Manchester United အသင်းက social ကိုနီးပြဖြစ်ကနေထုတ်ပယ်လိုက်တာနဲ့အင်္ဂါနေ့ညကကစားသွားတဲ့ဥရောပ Champion League ဘောလုံးပွဲနောက်ဆုံးရလဒ်တွေကိုကိုရနိုင်ကတင်ပြထားပါတယ်ရှင်
မန်ချက်စတာယူနိုက်တက်အသင်းနဲ့နီးပြဆိုးရှားတို့လမ်းခွဲလိုက်ကြပါပြီ။ဝတ်ဖို့နဲ့ပွဲမှာ၄ဂိုးတကိုးနဲ့ရှုံးပြီးတဲ့နောက်မန်ယူအသင်းကဒါရိုက်တာဘုတ်အဖွဲ့အရေးပေါ်အစည်းအဝေးခေါ်ယူခဲ့ပြီးတော့ဆိုးရှားကိုနီးပြဖြစ်ကနေရက်ဆဲဖို့ဆုံးဖြတ်ခဲ့ကြပြီးတော့နှစ်ဖက်သဘောတူညီမှုနဲ့လမ်းခွဲလိုက်ကြပါရယ်။မန်ယူအသင်းကတော့ဆိုးရှားဟာနီးပြရာထူးကနေနှုတ်ထွက်လိုက်တယ်ဆိုပြီးတော့ဒနင်္ဂနွေနေ့မှာကြီးညာပါရယ်။ဆိုးရှားကတော့ရာထူးကနေနှုတ်ထွက်လိုက်ပြီးပြီးချင်းမှပဲမန်ယူရုပ်သံနဲ့အင်တာဗျူးလုပ်ခဲ့ပြီးတော့သူမန်ယူနီးပြဖြစ်လောက်ခဲ့တဲ့အချိန်လေးကိုအလွန်ပဲဂုဏ်ယူတယ်ဆိုပြီးတော့အဲ့ဒီအင်တာဗျူးမှာပြောကြခဲ့ပါတယ
် It's not for everyone and I've had the opportunity and I'm so honored and privileged to have been trusted to take the club forward and
I really Man United ya du ga lu dan twet ma hout de lo lu dan ya da ma hout ba u a tin to de la aw nou bu twet chano ko yoy yong ji ji ne a khwin yee pe ka de twet chano a ni ne a lun go be goun yu bi a thu a khwin yee ti ya ya de lo khan sa ya ba de a tin ga le chano la rong ga the po bi ro kaw mon ne a chi ni ma shi de lo nyon lin ba de
Man United ba ga ro lo lo se ma ဒီနေ့ဘောလုံးရာသီအကုန်ထိယာယီနီးပြတယောက်ကိုခန့်အပ်သွားမှာဖြစ်ပြီးတော့မန်ယူကစားသမားဟောင်းလည်းဖြစ်ပြင်သစ်နဲ့ PSG နီးပြဟောင်းဖြစ်တဲ့ Laurent Blanc ကိုခေါ်မယ်ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်ဒီမတိုင်ခင်လောလောဆယ်အချိန်တွဲမှာတော့လက်ထောက်နီးပြ Carrick ကအသင်းကိုနီးပြဖြစ်ခေတ္တကင်ရွယ်သွားမှာပါ Carrick ကတော့ Social နီးပြယာယီကနေနှုတ်ထွက်လာတဲ့အပေါ်မှာသူ့အနေနဲ့စိတ်မကောင်းဖြစ်ပြီးတော့ Social ကိုလည်းကျေးဇူးတင်တယ်ဆိုပြီးတော့ပြောပါတယ်ဒါပြင်မန်ယူအသင်းကောင်းဆောင် Harry Maguire ကလည်းဆိုရှယ်ထွက်ရတာဟာကစားသမားတွေမှာလည်းတာဝန်ရှိတယ်ဆိုပြီးတော့ပြောပါရယ်မန်ယူသင်းရဲ့မြို့ကန်ပြိုင်ဘက်မန်စီးတီးနီးပြဂေါ်ဒီယိုလာကတော့သူ့အနေနဲ့ဆိုရှယ်ကိုအားလုံးအဆင်ပြေပါစေလို့ဆုတောင်းတယ်ဆိုပြီးပြောလိုက်ပါရယ
် I wish him all the best it was a pleasure to face him
သူအားလုံးအဆင်ပြေပါစေလို့ကျွန်တော်ဆုတောင်းပါရယ်သူနဲ့ရင်ဆိုင်ခဲ့ရတဲ့ပွဲတွေကတကယ်ကောင်းပါရယ်သူကကျွန်တော်တို့ကိုပို့ပြီးတော့အနိုင်ရခဲ့ပါရယ်ဒါပေမဲ့ကျွန်တော်သိသလိုသူလည်းတည်တယ်ခမည်းလည်းတည်တယ်မန်ယူလိုမန်စီးတီးလိုနောက်ပြီးလီဗာပူးအာဆင်နယ်တော့တင်ဟမ်ချဲလ်ဆီတို့လိုအသင်းကိုနီးပြအဖြစ်ကင်ပြီးဆိုရင်နိုင်မှုလိုပါတယ်နိုင်မှလည်းဖြစ်မယ်ဒီလိုမှမဟုတ်ဘူးဆိုရင်တော့ပြဿနာတက်လိမ့်မယ်ကျွန်တော်အခုဒီမှာဆက်ရှိနေတာကလည်းနိုင်လို့လေမဟုတ်ရင်တော့ကျွန်တော်လည်းသွားပြီပေါ့ကျွန်တော်အနေနဲ့ကတော့သူ့အတွက်အကောင်းဆုံးဖြစ်ပါစေလို့ဆုတောင်းပြီးဒီနေ့ကျွန်တော်တို့ပြန်တွေ့မယ်လို့လည်းမျှော်လင့်ပါတယ်
မယူသင်းဟာဒီနေ့ဘောလုံးရာသီမှာပထမ5ပွဲကစားတဲ့အချိန်မှာ4ပွဲနိုင်2ပွဲသီ73မှတ်နဲ့ Chelsea နဲ့အတူဇယားထိပ်မှာရှိခဲ့ပေမဲ့နောက်ပိုင်း9ပွဲမှာတော့မယူသင်းဟာ2ပွဲပဲနိုင်ပြီးတော့2ပွဲသီ5ပွဲရှုံးတာကြောင့်ဇယားထိပ်က Chelsea နဲ့12မှတ်ပြတ်ပြီးတော့18မှတ်နဲ့အဆင့်8ကိုကျသွားခဲ့ပါတယ်မယူသင်းဟာပြီးခဲ့တဲ့နှစ်ကလည်း Premier League နဲ့ Europa League မှာဒုတိယရခဲ့ပြီးတော့ဒီနေ့ဘောလုံးရာသီမှာတော့ Portuguese တိုက်စစ်မှုကရစ်စတီယာနိုရိုနာလ်ဒိုပြင်သစ်နောက်ခံလူဗရာနဲ့အင်္ဂလန်တောင်ပံကစားသမားဆန်ချူတို့ကိုခေါ်ယူအားဖြည့်ခဲ့တာကြောင့်ဘောလုံးဝေဖန်သူတွေကြွမ်းကျင်သူတွေနဲ့အကဲခတ်တွေကမန်ယူသင်းကိုဒီနှစ်မှာအတော်လေးမျှော်လင့်ထားခဲ့ကြတာပါ
It's a very sad day I think the manager
ဆိုရှယ်ထွက်လာရတဲ့အပေါ်မှာမန်ယူပရိသတ်တွေကြားမှာလဲသဘောထားတွေကအမျိုးမျိုးဖြစ်နေပြီးတော့စိတ်မကောင်းတဲ့သူတွေရှိသလိုတချို့ကလည်းဒါကမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ပြောတာတွေရှိနေပါ
တယ်
လောလောဆယ်မှာတော့မယူနီးပြနေရာအတွက်ရီယယ်နီးပြဟောင်းဇီဒန်လက်ရှိ PSG နီးပြပိုချက်တီနိုလက်ရှိနီးပြဘရန်ဒန်ရော့ဂျာစ်နဲ့အေဂျင့်နီးပြအဲရစ်တန်ဟက်တို့သတင်းတွေထွက်နေပါတယ်။ဒါပေမဲ့ဇီဒန်ကဘာသာစကားအခက်ခဲနဲ့သူကိုယ်တိုင်လည်းပြင်သစ်လိုက်ရွေးစဉ်အသင်းနဲ့ PSG အသင်းကိုနီးပြလုပ်ဖို့ပိုဆန္ဒရှိနေပုံရသလိုအေဂျင့်နီးပြအဲရစ်တန်ဟက်ကလည်းဘာသာစကားအခက်ခဲရှိနေပြန်တယ်လို့သတင်းတွေကဖော်ပြနေပါတယ်။ဒါကြောင့်အဖြစ်နိုင်ဆုံးကတော့ Premier League အထွေထွေရှိပြီးသားပိုချက်တီနိုနဲ့ Brendan Rodgers တို့ပဲဖြစ်ပါတယ်။ဒါပေမဲ့သူတို့ကလည်းလက်ရှိမှာ PSG နဲ့ Leicester နီးပြတွေဖြစ်နေတဲ့အတွက်အခြေအနေတွေကထင်သလောက်တော့လွယ်ကူတဲ့အနေအထားမဟုတ်ဘူးလို့ပဲသုံးသပ်မှာဖြစ်ပါတယ်။ဒီထဲမှာ PSG နီးပြပိုချက်တီနိုကတော့ရေပန်းစားဆုံးဖြစ်နေပြီးသူရောက်လာမလားဒါမှမဟုတ်ဘယ်သူရောက်လာမလဲဆိုတာကတော့ကမ္ဘာတစ်ဝန်းကဘောလုံးဝါသနာရှင်တွေအားလုံးကစိတ်ဝင်စားစွာနဲ့စောင့်ကြည့်နေကြပါလေခင်ဗျာ အချိန်ထဲမှာပဲမန်ချက်စတာယူနိုက်တက်အသင်းဟာချန်ပီယံစ်လိဒုတိယဆင့်ရှုံးထွက်ပွဲစဉ်ကိုတက်သွားပြီဖြစ်ပါတယ်မန်ယူအသင်းဟာအင်္ဂါနေ့ကကစားခဲ့တဲ့ဥရောပချန်ပီယံစ်လိပွဲစဉ်မှာဗီလာရီယယ်ကိုစပိန်မှာ2-0မရှိနဲ့နိုင်လိုက်ပါတယ်မန်ယူအတွက်ဂိုးတွေကတော့ဒုတိယပိုင်း88မိနစ်နဲ့မိနစ်90မှာရိုနာလ်ဒိုနဲ့ဂျေဒင်ဆန်ချိုတို့ကသွင်းပေးခဲ့တာပါဒါကြောင့်မန်ယူသင်းဟာ၅ပွဲပြီးမှ10မှတ်ရပြီးတော့ရှုံးထွက်အဆင့်ကိုတက်သွားခဲ့တာဖြစ်ပါတယ်။အောက်ဆူ F ကတခြားပွဲစဉ်မှာတော့ Young Boys နဲ့ Atlanta တို့3-0စီတည်ကြသွားပါတယ်။အောက်ဆူ E မှာတော့ Bayern က Dynamo Kiev ကို Ukraine မှာ2-2နဲ့နိုင်လိုက်ပြီးတော့ Barcelona ကတော့အိမ်ကွင်းမှာ Benfica ကို6မရှိတည်ကြသွားတဲ့အတွက် Barcelona အသင်းရှုံးထွက်အဆင့်ကိုတက်ဖို့မရေမရာဖြစ်လာနေပါတယ်။လောလောဆယ်မှာဘိုင်ယန်က15မှတ်ဘာစလိုနာက9မှတ်ဘန်ဖီကာက9မှတ်နဲ့ KF ကတမတ်ရထားပါတယ်။ဒါပေမဲ့နောက်ဆုံးပွဲစဉ်မှာဘာစလိုနာဟာဂျာမနီမှာသွားပြီးတော့ဘိုင်ယန်မြူးနစ်နဲ့ကစားမှာဖြစ်တာကြောင့်ဒီပွဲကပွဲချက်ဖြစ်နေပြီးတော့ ဘန်ဖီကာကတော့အိမ်ခွဲမှာ KF နဲ့ကစားမှာဖြစ်လို့ဘန်ဖီကာကနောက်တစ်ဆင့်တက်ဖို့ပို့ပြီးတော့အလားအလာကောင်းနေတယ်လို့ပြောရမှာပါဒါမဲ့လည်းဘာစလိုနာနီးပြတဲ့ရှာဗီကတော့သူ့အသေးအနေနဲ့ဘိုင်းမြူနစ်ကိုနိုင်အောင်ကန်နိုင်တယ်ဆိုပြီးတော့ပြောလိုက်ပါတယ
်Bueno, sinceramente lo que me da más optimismo es ver al equipo jugar.
Yo dado un pio ya, yo ba chang a kaung song ni myo len tha de le so lo a tin a ku lo ka za ni da ko twi ya lo ba. Chano ro a ni ne be tin ne ma so pyai nai ne lo the ma de. Chano di ni twi ka ya so lo myo so yin chano ro a ni ne Munich ko twa pi lo a nai ya ko sin sa nai ma de. Ba ma ma phit nai ja lo ma shi ba au. Chano ro ku ba da ko a ku ya ma ba.အဲ့ဒါပြင်ဘိုင်ယန်ဘက်မှာလည်းကစားသမားတွေကကိုဗစ်ကပ်မဲ့ချက်တွေကြောင့်မပါနိုင်တာတွေလည်းရှိပါတယ်။ဒါကကျွန်တော်တို့အတွက်ကောင်းတဲ့အချက်ပါ။ဒါပေမဲ့ကျွန်တော်တို့ကိုပဲစဉ်းစားဖို့လိုပြီးတော့အခုကစားသလိုမျိုးဆိုရင်နိုင်ပြီးတော့နောက်တစ်ဆင့်ကိုတက်နိုင်ခြင်းရှိတယ်လို့ဘာစလိုနာနီးပြရှာဗီကပြောသွားတာပါ။မနေ့ကဂျန်နဲ့ပွဲစဉ်ဒီမှာတော့အုပ်စုဂျီကလီလီကဆော့သ်ဘတ်ကိုတကူကူမရှိနဲ့နိုင်ပြီးဆဗူးကဝော့ဘတ်ကိုငကူကူမရှိနဲ့နိုင်ပါတယ်။အုပ်စု H မှာတော့လက်ရှိချန်ပီယံချယ်ဆီကယူဗန်တက်စ်ကို၄ကူကူမရှိနဲ့နိုင်ပြီးမောင်မုံနဲ့ဇန်နက်စိန့်ပီတာစဘတ်တို့တကူစီတည်ကြသွားခဲ့ပါတယ်။ဒီနေ့ညမှာတော့အုပ်စု A B C D ကပွဲတွေကိုကစားကြမှာဖြစ်ပြီးတော့အိမ်မှာတော့ Man City နဲ့ PSG, Atletico နဲ့ AC Milan, Liverpool နဲ့ Porto တို့ပွဲတွေကတော့ဘောလုံးပြိုင်သက်တွေအကြိုက်တွေ့မဲ့ပွဲစဉ်တွေဖြစ်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
ကိုရနိုင်တင်ဆက်နေတဲ့အားကစားကဏ္ဍပါရှင်နိုင်ငံတကာသတင်းနိုင်ငံတကာအားကစားသတင်းတွေကိုစူးစီးတင်ပြခဲ့တာပါအခုတော့သတင်းအချင်းချုပ်ကိုကိုအောင်လင်းဦးကပြောပြမှာပါရှင
်ကတ္တနိုင်ငံဒိုဟာမြို့မှာဆွေးနွေးမှုသစ်တွေအတွက်ပြင်ဆင်နေချိန်မှာပဲအာဖဂန်စနစ်တန်နဲ့အမေရိကန်ပြည်ထောင်စုကြားပြည်လည်မှုမရသေးတဲ့ကိစ္စတွေကိုဖြစ်ရှင်းနိုင်မှုလက်တွေ့ကျတဲ့ခြေလှမ်းတွေလှမ်းမှုအာဖဂန်တာလီဘန်တွေကအမေရိကန်ကိုတိုက်တွန်းလိုက်ပါတယ်။ဒိုဟာမြို့တော်မှာတာလီဘန်ခေါင်းဆောင်တွေနဲ့လာမယ့်သတင်းနှစ်ပတ်အတွင်းတွေ့ဆုံမဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ကတော့အာဖဂန်နိုင်ငံဆိုင်ရာအမေရိကန်ထုတ်ကိုယ်စားလှယ်သောမတ်စ်ဝက်စ်ဦးဆောင်မဲ့အကြောင်းအမေရိကန်ကအင်္ဂါနေ့မှာအတည်ပြုထားတာပါ။နှစ်ဖက်ဆွေးနွေးမှုတွေပြန်ဆမဲ့အမေရိကန်ရဲ့ဆုံးဖြတ်ချက်ဟာခြေလှမ်းကောင်းတရဖြစ်နေလဲတာလီဘန်အစင်းမြင်ရရှိဆိုရင်ရှိုင်ဟင်းကပြောဆိုခဲ့တာဖြစ်ပါတယ်။ပြည်လည်မှုမရသေးတဲ့ကိစ္စတွေကိုဆွေးနွေးဖြစ်ရှင်းမှုနဲ့အပြုသဘောဆက်ဆံမှုတွေစတင်မှုလမ်းဖွင့်ထားတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။လီဗျားနိုင်ငံမှာဒီဇင်ဘာလ24ရက်နေ့ကျင်းပမဲ့တမနာနယ်လွတ်တော်ရွေးကောက်ပွဲတွေကိုထိခိုက်အောင်လုပ်တဲ့သူတွေကိုပိတ်ဆို့တန်ခတ်အရေးယူမယ်အကြောင်းကုလသမဂ္ဂလူညွန်ရေးကောင်စီကဗိုလ်ထုနေမှာတတိပေးလိုက်ပါတယ်ရွေးကောက်ပွဲကိုဟန်တာနောက်ဆက်တာတွေပါဝင်လီဗျားနိုင်ငံငင်းချမ်းရေးတည်ငြိမ်ရေးနဲ့လူညွန်ရေးဖြစ်ပြအောင်ကြိုးပမ်းတဲ့လူပုဂ္ဂိုလ်တွေဖွဲ့စည်းတွေကိုတန်ခတ်အရေးယူမယ်ဆင်းမှာထက်သွင်းကောင်းထက်သွင်းမယ်လို့အဖွဲ့ဝင်15နိုင်ငံပါဝင်တဲ့ကုလသမဂ္ဂလူညွန်ရေးကောင်စီဥက္ကဋ္ဌရဲ့ကြေညာချက်မှာပြောဆိုလိုက်တာပါကုလသမဂ္ဂမှာမြန်မာနိုင်ငံအတွက်ကုစားပြုမဲ့သူနေရာကိုကုလသမဂ္ဂရဲ့စီစစ်လက်ခံရေးကော်မတီ Credentials Committee ကလာမယ့်ဒီဇင်ဘာလ1ရက်နေ့ဆွေးနွေးဖို့စီစဉ်ထားပါတယ်။ဖေဖော်ဝါရီ1ရက်နေ့ဆီယနာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအချက်အလက်တွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအတွက်ကုစားလှယ်နေရာနဲ့အောက်ကလာတဲ့တာလီဘန်တွေတချို့ပြန်အာဏာရခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံအတွက်ကုစားလှယ်နေရာတွေကိုအဖွဲ့ဝင်ကိုယ်ပါဝင်တဲ့ကော်မတီမှဆွေးနွေးမှာဖြစ်တဲ့အကြောင်းကုလသမဂ္ဂထူထောင်ညီလာခံတဘာပတိက VOA ကိုအတည်ပြုပြောဆိုထားတာဖြစ်ပါတယ်။
ကျေးဇူးတင်ပါတယ်ရှင်။သတင်းအချင်းကြုပ်ကိုကိုအောင်လင်းဦးကပြောပြသွားတာပါ။ဇာတာပတိတိနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေနဲ့6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါရှင်။ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ကျမတို့ဒီ VOA မြန်မာပိုင်းနေနဲ့ခင်အစီအစဉ်ကိုလိုင်းတိုမီတာ3249တို့ပြင်လိုင်းလက်မီတာ190 kHz 1505တို့ကနေတင်ဆက်ခဲ့တာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုခင်မောင်ဆိုမင်းဖြစ်ပါတယ်အတန်ဖန်အင်ဂျင်နီယာကတော့ဂျိုနာကမ်းမင်းပါရုပ်တံအင်ဂျင်နီယာကတော့ဇူဘဲအယ်တာယက်ဖြစ်ပါတယ်ရှင်ကျမကအင်ဂျင်နိုင်ပါ VOA မြန်မာပိုင်းအစီအစဉ်ကတင်ဆက်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်လန်းချမ်းမြေကြပါစေရှင
This program has come to you from the Voice of America, Washington.